ဒီကနေ့ညတပည့်တော်လေးနေ့ညရံကုန်တိုင်းရှင်နေလိုက်ရုပ်နဲ့ကြောင်းကြီးတိုက်အတွင်းတိသာပုသောအတော်မဟာသစ္စာမုနိဘုရားရှင်ဘောရောပြည့်ဤဘုဒ္ဓကုသနီယအပွဲတော်အထူးတရားပွဲဝင်သင်ကျင်းပါပြုလုပ်အပ်သည်ဓမ္မသဘင်အခမ်းအနားနိုင်ဟောကြားအတော်ဓမ္မအတိဖြင့်အကျိုးရှိရှိနေသည်တရားဒေသနာတော်ဒီကနေ့ညတပည့်တော်ခန္ဓာကိုယ်ရှင်ဖုံးတော်ကင်းရှင်းတော်မြတ်ဗျာဤမဟာကရုဏာကောင်အာယုကြည့်ပါ ပိယပမေယံကာလံတရောတောတိတုကရာနိခေရံကတောလောကာဟိတာယနာသောနမောမဟာကာရုဏိကသတ္တာယောနာအထောဝိနိယာများစွာတတဝါဤသံသာစီပါလိုလာတောင်းတဘုံပေါင်းခါတဲ့နာထမြညာခြင်းရှင်တော်မြတ်ဖရာသည်ကပ္ပဂောတိဟိတိကရေကဘာအရေအတွက်စင်္ခါတို့ဖြင့်တော်လဲအပ္ပေမြညာရေတဲ့တိုင်းသာဖော်ပြခြင်းကမစွမ်းလည်းလာတော်ကာလလေးအတင်ရှိသိနေကဘာရှိကြလောကာလပတ်လုံးလောကဣဒယသတ္တလောကဤအကျိုးစီးပါအလုံးလာအတိဒုက္ခရာနိဥ္စာအတ္တဖြစ်လက်အင်းလာမိတ္တရှိမသမိတာနှင့်တထာဂမိဆွန်ခြင်းသည်ဟုစေတိချဝေငါတို့အစုအလုံးခဲရတော်မူတော်ကိုကရုဏာဖျားပြည့်ရာဤတန်ကျိုးကိုအထုတော်မူရသည်ဖြစ်၏ခေရမဲချင်းမျက်လုံးအသက်ဆုံးလည်းနှလုံးစိတ်ဝံကုရောဤပြမင်းညလို့ကတော်ဘဝတန်ခံချိန်ခံများစွာရောက်တော်မူခဲ့ရအရာလေး၏မဟာကရုဏီကတောတတဝါများရေဝေတာကဲ့သို့တနာချစ်ခင်မဟာကရုဏာရှင်ဖြစ်တော်မူသောတတနာတတဝိနည်းများစွာတတဝါဤချမ်းသာစီပါလိုလားတောင်းတကုန်ပေါင်းခါတည်းနာထမြညာထွေရှင်တော်မြတ်ဗျာအာနမောယုတိကြောင့်ပြောင်းပန်ကိုလျော၏ကရောယုကျူးရှိခိုးခြင်းသည်အထုဘဝတုစင်စစ်မစေဖြစ်ပါစေတတိသမအတိချင်းအကျိုးရှိအောင်လေးကြီးလို့လူဘဝရလာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမိမိတို့ဘဝမှာနေထိုင်တဲ့အခါအကျိုးရှိအောင်နေတတ်ဖို့အမတ္တမအရေးကြီးပါတယ်အကျိုးဆိုတာဒိဋ္ဌာဓမ္မိကအထမြတ်ဘဝမှာရတဲ့အကျိုးအားတစ်မျိုးသံပရာဟိကထလို့ခေါ်တဲ့တမလုံးဘွားမှာရတဲ့အကျိုးလို့သာပေကျမ်းကများမှာဒီလိုအကျိုးနှမျိုးကိုသတ်မှတ်ပြထားတာရှိတယ်။အဲ့ဒီမှာမျက်မှောက်ဘွားမှာရရှိနိုင်တဲ့အကျိုးဆိုတာဒီဘွားမှာရှိတဲ့ဥစ္စာရတာလည်းအကျိုးတစ်မျိုးပဲ။ယာဒုက္ခသိဌာနန္တရရတာလည်းအကျိုးတစ်မျိုးပဲ။ထူးခြားတဲ့ဂုံအီတွေးတွေရတာလည်းတစ်မျိုးပဲ၊ပြီးပါဥစ္စာရတာလည်းတစ်မျိုးပဲ။ချမ်းချမ်းသာသာနေဖို့အခွင့်အရေးတွေရလာတာလည်းပဲဒီဘဝရဲ့အကျိုးလို့ဒီလိုပြောရမှာ။ဓမ္မလောကအကျိုးဆိုတာကတော့လူတိုင်းလူတိုင်းဟာဒီဘဝမှာဆုံးသတ်ကြမှာမဟုတ်သေးလို့ရှိရင်နောင်ဓမ္မလောကဆိုတာရှိနေသေးတယ်။ရှိနေသေးသည့်အတွက်ကြောင့်ဒီဘဝအရေးတွေမစဉ်းစားဘဲနဲ့နောက်ဘဝအရေးကိုလည်းပဲစဉ်းစားရမယ်။နောက်ဘဝအရေးအတွက်လည်းရှိတဲ့ရှိတတ်တဲ့အကြောင်းတရားများရ ရှိအောင်လုံးမကောင်းတဲ့အကြောင်းတရားတွေမိမိတဏ္ဍာမှာရှိမှနောက်ဘဝမှာကောင်းကျိုးချမ်းသာရနိုင်လေလို့ဒိဋ္ဌဓမ္မိကအထမြေမောဘဝမှာရမယ်အကျိုးသံပရာယိကထလို့ခေါ်တဲ့တဏ္ဍာဘဝမှာနောက်ဘဝမှာရနိုင်တဲ့အကျိုးတဲ့အဲ့ဒီအကျိုးနှမျိုးလုံးရရှိအောင်ဓမ္မအတိနဲ့နေဖို့လိုတယ်လို့အဲ့ဒီဓမ္မအတိနဲ့ဓမ္မအတိဆိုတာဒီနေရာမှာဓမ္မဆိုတာအမှန်အမှားကိုဖွယ်ချသိနိုင်အောင်ဟောပြောထားတဲ့ဘုရားမြတ်စွာရဲ့သုံးပါးသွန်သင်ချက်ကိုလည်းဓမ္မလို့ခေါ်လို့ရတယ်။ကောင်းဆုံးတစ်မျိုးကိုပြည့်တတ်တဲ့သဘာဝတရားတွေရဲ့အကျိုးအကြောင်းအဆိုးအကောင်းကိုသိရလဲဓမ္မကိုသိတယ်လို့ဒီလိုပြောရမယ်။အေးဓမ္မအတိနဲ့ဘဝမှာအကျိုးရှိရှိနေဖို့ဘာဖြစ်လို့တုန်းလို့ဆိုလို့ရှိရင်လောကမှာဘဝတစ်ခုရလာတဲ့အခါမှာနေဘုံထိုင်ဘုံကအမျိုးမျိုးရှိတယ်ကော။အကျိုးရှိတဲ့နေနည်းရှိတယ်လို့မိမိတဏ္ဍာမှာအကျိုးမဲ့စေတတ်တဲ့နေနည်းရှိတယ်။အကျိုးချို့သောနေနည်းကသစ္စာဘဝမှာတော့ကောင်းပါရဲ့သမဏဘဝမှာမကောင်းတဲ့နေနည်းမျိုးလည်းရှိတယ်။သစ္စာပန်တန္တရာနှစ်ဖြာလုံးအကျိုးရှိမဲ့နေပုံနေနည်းမျိုးကိုဘုရားမြတ်စွာဘုရားဆုံးမဩဝါဒပေးပါတယ်။အဲ့ဒီလိုနေတတ်ဖို့လို့ဆိုတာလူတွေမှာမျက်စိနှလုံးရှိရတယ်လို့အသိဉာဏ်ကလည်းပဲနှမျိုးရှိဖို့လိုအပ်တယ်တဲ့ဘုရားရသော်ကအန္တသုတ်တံမှာဒီစက်ခုမျက်စိနှလုံးရှိတဲ့ပုဂ္ဂိုလ်အကောင်းဆုံးပုဂ္ဂိုလ်လို့ဒီလိုဟောထားတာရှိတယ်မျက်စိနှလုံးဆိုတာလူတိုင်းလူတိုင်းမှာမျက်စိဟာတစ်လုံးနဲ့မဟုတ်ဘူးနှလုံးရှိကြတယ်အသိဉာဏ်ကလည်းပဲတို့တူနှလုံးရှိရနှလုံးရှိတယ်ဆိုတာနှစ်ဖက်မြင်ရမယ်လို့တစ်ဖက်တော့မမြင်ရဘူးလို့ဒီလိုဆုံးလို့အဲ့တော့နှစ်ဖက်ဆိုတာမြတ်စွာဘုရားကရှင်းပြတယ်လူလောကလူရည်လို့ဖြစ်လာတဲ့အခါမှာမရသေးတဲ့စီးစိမ်ဥစ္စာတွေကိုရဖို့ရလာတဲ့စီးစိမ်ဥစ္စာတွေတည်ငြဲဖို့တည်ငြဲပြီးတဲ့စီးစိမ်ဥစ္စာတွေတိုးတက်ဖို့သိမြင်တတ်တဲ့အသိဉာဏ်ဆိုတဲ့မျက်စိတစ်လုံးလည်းရှိဖို့လိုတယ်။ဒါဒီဘဝကောင်းကျိုးအတွက်နောက်ဘဝကောင်းကျိုးအတွက်ကုသိုလ်အကုသိုလ်အပြည့်ရှိတယ်အပြည့်မရှိဘူး။ဓမ္မရေးရာနဲ့ပတ်သက်တဲ့သိတဲ့ပညာမျက်စိမျိုးကလည်းပဲနောက်ထပ်လိုအပ်တယ်။ဘာဖြစ်လို့လို့ဆိုတခုနဲ့တခုထိမ့်ညှိပြီးတော့ပေးရမယ်။လောကအကျိုးရှိကျိုးစားမယ်ဆိုလို့ရှိရင်တန်တရာအကျိုးကလက်လက်သွားရတယ်။ဒါကြောင့်မို့လောကအကျိုးတန်တရာအကျိုးနှမျိုးလုံးကိုမြင်နိုင်တဲ့အသည့်နှမျိုးနဲ့ထိမ့်ပတ်ပေးရမယ်လို့ဒီလိုဆုံးလို့လား။အဲ့တော့တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်လူတွေမှာစီးပွားဥစ္စာတိုးတက်လာတော့လေကိုချင်းတရားဆွေးယူပြပြသွားလို့ရှိရင်ကောင်းကျိုးချမ်းသာတွေဟာဒီဒီဆုပ်ယူသွားနိုင်တယ်။ဒါကြောင့်မို့စီးပွားရေးဘက်ကလည်းတိုးတက်အောင်လုပ်ရမယ်။ကိုခြင်းတရားဘက်ကလည်းတိုးတက်အောင်လုပ်ရမယ်။ဒီလိုဆုပ်လို့လား။နော်။ကိုခြင်းတရားလည်းတိုးတက်ရမယ်။စီးပွားလည်းတိုးတက်ရမယ်။နှမျိုးနှစ်စာတိုးတက်စီးပွားအောင်ကြံဆောင်သိမြင်တဲ့အသိဉာဏ်မျိုးကိုဒီနေရာမှာမျက်စိနှလုံးလို့ဒီလိုခေါ်တာ။စီးပွားရေးမျက်စိရှိရမယ်။ပညာရေးဓမ္မရေးရာမျက်စိလည်းရှိရမယ်ဓမ္မရေးရာမျက်စိဖြင့်တိုးတက်လာတဲ့စီးပွားရေးရဲ့စီးပွားရေးတိုးတက်မှုကိုအကြောင်းပြုပြီးတော့အကျင့်စာရိတ္တမပြတ်ပြားအောင်ထိတ်ပတ်ပြီးတော့ပြေးတယ်တဲ့လို့ဆိုလို့ကဲကောင်းပြီစီးပွားရေးမျက်စိတော့ရှိပါရဲ့ဓမ္မရေးရာမျက်စိမရှိဘူးဆိုရင်ဘာဖြစ်တတ်တယ်လဲလို့ဆိုလို့ရှိရင်အေးစီးပွားရရင်ပြီးရောဘာမဆိုလုံးမယ်ဆိုတဲ့အတွေ့အခေါ်တွေဝင်လာတတ်တယ်တစ်ဖက်ကထိန်းထားရမယ်အဲ့ဒါလို့ထိန်းတိုင်းမရှိဘူးဆိုလို့ရှိရင်ကိုချင်းတရားပြက်ပြားပြီးတော့စီးပွားရှာတတ်တယ် ကိုချင်းတရားပြသွားပြီးတော့ရလာတဲ့စီပွားဥစ္စာမှာတည်ငြိမ်မှုနဲ့တည်ရဲမှုမရှိဘူးတဲ့ကြည့်လေလောကမှာလည်းပဲစီပွားဥစ္စာတွေတချို့တိုးတက်လာတယ်ထို့သောအရှင်းစာရိတ္တဘက်ကယိုရင်းသွားသည့်အတွက်ကြောင့်ရလာတော့စီးစေဥစ္စာကလည်းပဲပြည့်စုံဆုံးရှုံးသွားတယ်ကိုချင်းတရားပြသွားလို့ရှိရင်စီးစေဥစ္စာလည်းမတည်ငြိမ်ဘူးဒါကြောင့် economic progress နဲ့spiritual progress လို့ခေါ်တာ။ဒီနှစ်ခုဟာထိမ့်မိပြီးတော့ထားရမယ်။ဒီနှစ်ခုထိမ့်မိထားလို့ရှင်စီးပွားတိုးတက်မှုလည်းခိုင်မြဲတယ်။တစ်ဖက်ကလည်းပဲကိုချင်းတရားလည်းပဲခိုင်မြဲတယ်။စီးပွားနဲ့ကိုချင်းတရားကိုထိမ့်နေကိုချင်းတရားနဲ့စီးပွားကိုပြန်ထိမ့်နေဒီလိုနှစ်ဖက်ချက်တန်ရှုမြင်တတ်တဲ့ပညာမျက်စိရှိရမယ်လို့ဆက်ဆောင်ဘုရားကအဲ့ဒီတုတ်တံမှာဟောတယ်ပါဠိလိုလို့ဆိုတော့တဏှာထဲမှာနေတဲ့အခါမှာလည်းပဲချမ်းသာဒုက္ခရဖို့ဆိုတာကောင်းတဲ့အကြောင်းတွေဆောင်ရွက်နိုင်မှရတာပဲ။ဒါဖြင့်ကောင်းပြီဘဝမှာအကျိုးရှိရှိနေဖို့ဆိုလို့ရှိရင်ပါစဉ်းစားရမှာလေ။မိမိကိုယ်ကိုမိမိအမြဲတုံးသက်ဆင်ခြင်ရမယ့်အချက်ကကထံဘူတ္တမေရတ္တိဓိဝဝိတိဝတ္တံတိဘယ်လိုနည်းနဲ့နေ့ဒီရက်တွေငါအခုကုန်းနေတယ်လေဆိုတာလူတိုင်းလူတိုင်းတွေ့တယ်။ငါတဏိတာတဏိတာအချိန်ကုန်သွားတယ်လူဘဝလူတိုင်းလူတိုင်းဟာရပ်နေတာမဟုတ်ဘူးလူဘဝရလာတဲ့နေရာလေးတည်ရဲ့ပြီးတည်ရဲ့တည်ရဲ့ပြီးတည်ရဲ့အချိန်တွေကဖြတ်ကျော်လာခဲ့တာ။အေးဖြတ်ကျော်လာခဲ့တာတဏိတာကနေပြီးဆယ်နှစ်သားဆယ်နှစ်သားကနေအနည်း20အနည်း20ကနေ30 40 50ဒီလိုဖြတ်လာခဲ့အဲ့ဒီဖြတ်လာခဲ့တဲ့ဖြတ်သန်းလာခဲ့တဲ့နှစ်တွေဖြတ်သန်းလာခဲ့တဲ့လတွေဖြတ်သန်းလာခဲ့တဲ့ရက်တွေဖြတ်သန်းလာခဲ့တဲ့နာရီတွေမှာဘယ်ပုံဘယ်နည်းမှာအချိန်ကုန်ခဲ့တယ်လဲတောင်ပြန်စဉ်းစားရမယ်ဘုရားမြတ်စွာဘုရားကကထံဘုဒ္ဓတာဘယ်လိုနည်းဘယ်လိုအခြေအနေနဲ့ရတ္တိဓိဝနေ့တွေညတွေဟာဝါရက်တွေဟာဝိတိဝတ္တတိအမှာကုံလုံးခဲ့တယ်ဆိုတာစဉ်းစားပါစဉ်းစားလိုက်အရှိဆိုတာထွက်လာတာဟောအကျိုးရှိရှိအချိန်ကုန်နေတာလားအကျိုးမဲ့အချိန်ကုန်နေတာလားလောကရဲ့စီးပွားရေးတွေအတွက်အချိန်ကုန်နေတာလားဓမ္မရေးရလည်းအချိန်ကုန်တာလားဆိုတော့ဟိုအချိန်ကိုဇာတ်ညှိပြီးတော့ကြည့်လိုက်လို့ရှိရင်အချိန်ကိုပဲပုံပင်နည်းအသုံးချနေတယ်ဆိုတာအဖြေတွေ့လာပါပဲအဲ့ဒီအခြေတွေးလာတဲ့အခါမှာခုနကလို့လောကအကျိုးသံဃာအကျိုးဒီဘဝအကျိုးနောက်ဘဝအကျိုးဒီအကျိုးနှစ်မျိုးလုံးအကျိုးရှိရှိကုန်ဘဝအရေးကြီးတယ်လို့ပြောလို့ဆိုတယ်ဒီစုပ္ပန်အကျိုးတစ်ခုတည်းတည်းလုံးမှန်းပြီးတော့နေလို့ရှိရင်သံဃာအကျိုးကတည်ခင်းသွားတာတဲ့တော့မကောင်းတဲ့ဘဝရောက်သွားလို့ရှိရင်ဒီဘဝချမ်းသာတော့လေနောက်ဘဝမှာနေတာဆုံးရှုံးသွားနိုင်တယ်ဒါကြောင့်နှစ်ဖက်စလုံးညှိပြီးတော့ကိုယ့်ကိုယ်ကိုအမြင်နှမျိုးနဲ့ရှိပြီးတော့နေရတည်ကိုကုံဆုံးစေရမယ်။ဒါနေပုံလေးဒီတစ်ခုပဲ။အဲတော့လောကမှာလူတွေနေကြတယ်ကုသိုလ်ရအောင်နေပြီးဘယ်လိုနေမလဲဆိုတော့ပြုပြင်ပေးဖို့လိုအပ်တယ်ပထမနမတိကကုသိုလ်ရအောင်အကျိုးရှိအောင်လုပ်ဖို့ဆိုတာအကျိုးဆိုတာကောင်းကျိုးချမ်းသာတွေရဖို့အတွက်လို့အပ်တယ်အဲတော့ကောင်းကျိုးချမ်းသာတွေရဖို့ပဲအချက်၄ချက်အချက်၄ချက်နဲ့ကိုယ့်ရဲ့စိတ်ဆွမ်းအားတွေကိုလေ့ကျင့်ပေးရအချက်တစ်ကဘာလို့ဆိုလို့ရှိရင်ငါစိတ်แท้မှာငါတန်တန်မှာဒီဘဝရလာတဲ့ချိန်ကုသိုလ်စိတ်ညာညာဖြစ်စေရမယ်ဆိုတဲ့ချက်။ဘာဖြစ်လို့ကုသိုလ်စိတ်ညာညာဖြစ်ရမလို့ဆိုတော့ကုသိုလ်ဆိုတာအဆိုးတရားတွေကိုဖယ်ရှားပြီးကောင်းကျိုးတရားတွေကိုပေါ်ထောင်ပေးနိုင်တဲ့သဘော။ဒါကြောင့်မလို့ကုသလကုသိုလ်ကုဆိုတာအဆိုးတရားတွေကိုတလဖယ်ရှားပြနိုင်တဲ့စွမ်းအားရှိတဲ့သဘာဝတရားမျိုး။အဲ့ဒီသဘာဝစွမ်းအားတွေဆိုတာဘာတွေပြောတာလို့ဆိုရင်အလောဘတို့အရောဒတို့အမောဟအလောဘဆိုရင်
ကိုယ့်ရဲ့ပစ္စည်းကိုလောကမှာလူတွေဟာတယောက်တည်းနေတာမဟုတ်သည့်အတွက်ကြောင့်ကိုယ့်ရဲ့ပစ္စည်းကိုအများနဲ့မျှဝေခံစားနိုင်ဖို့ပစ္စည်းကိုယ့်ပစ္စည်းကိုဘလောက်ပဲများများဆုပ်ကင်ထားတာမျိုးမဖြစ်သေးနဲ့အများနဲ့မျှဝေခံစားနိုင်အောင်စွန့်လွတ်နိုင်တဲ့သဘောတစ်ခုနော်အဒေါသဆိုတာအများရဲ့အကျိုးကိုလိုလားတဲ့မေတ္တာအမောဟဆိုတာဘာလုံးတင်တယ်လဲလုံးတင်သလားမလုံးတင်ဘူးလားသိတဲ့အသိပညာမျိုးဩအဲ့ဒီသဘောဝတရားတွေဟာအဆိုးတရားတွေကိုဖယ်ရှားနိုင်တာဖြစ်လို့ကုသိုလ်လို့ခေါ်တယ်အဲ့ဒီကုသိုလ်တရားတွေကုသဏ္ဍမှာဖြစ်အောင်လုပ်ရမယ်သတ္တဏ္ဍမှာဖြစ်စေရမယ်တတတရားတွေဖြစ်စေရမယ်သီလတရားတွေဖြစ်စေရမယ်သမာဓိစွမ်းအားတွေဖြစ်စေရမယ်အကောင်းဆုံးအကြောင်းကျိုးကိုခွဲခြားသိနိုင်တဲ့အသိပညာစွမ်းအားတွေကိုယ်တိုင်မှာရင့်တန်ထွားခြင်းစေရမယ်လို့စိတ်ထဲမှာဆုံးဆုံးဖြတ်ဖြတ်တဲ့အဋ္ဌဌံချက်တစ်ခုလုပ်ရမယ်ဒါကိုစာပေကနိယမိတ်တာကုသိုလ်စိတ်သာဖြစ်အောင်လုပ်မယ်အကုသိုလ်မဖြစ်စေရဘူးလို့ဆိုတဲ့စိတ်ကို determination ပေါ့စိတ်ကိုဆုံးဖြတ်ပြီးတော့အဲ့လိုလုပ်ရမယ်လို့ဆိုအဲ့လိုစိတ်ကိုဆောင့်ကြည့်ထားလိုက်လို့ရှိရင်တတိထာကလာပြီးတော့ကိုယ်စိတ်ဟာကုသိုလ်ဖြစ်ဖို့ပဲကိုဥလှဲ့တာနောက်တစ်ခုကဘာလို့ဆိုလို့ရှိရင်ကုသိုလ်စိတ်ဖြစ်ဖို့အတွက်နောက်တစ်ခုလိုအပ်ချက်ကဘာလို့ဆိုရင်သမုဒ္ဒါကအလေးအချက်ရနေအောင်ကြင့်ကြံလုပ်ဖို့ဆိုတော့ဘယ်နဲ့အရာထားရင်ဘုရားအရင်ရှိခိုးမယ်ညနေတက်မယ်ဘုရားရှိခိုးမယ်အလေးချက်တစ်ခုလို့ဘုရားရှိမခိုးဘဲမနဲ့စာပစားဘူးအရာထားတာနဲ့ဘုရားရှိခိုးမယ်ဘုရားကိုအားလုံးပြုမယ်ကုသိုလ်စိတ်ဖြစ်အောင်လုပ်မယ်တော့ဘုမေတ္တာပို့မိမိအိမ်သူအိမ်သားတွေကလည်းစပြီးတော့မိမိပတ်ဝန်းကျင်မှာရှိတဲ့သတ္တဝါတွေချမ်းသာဒုက္ခရကြပါစေဒီဘဝဥစ္စာတိုးတက်ကြပါစေစသဖြင့်မေတ္တာပို့ဟုတ်ကုသိုလ်စိတ်ဖြစ်အလေးချက်တစ်ခုလုပ်ပေးရမယ်လို့ဆိုတာဒါကိုသမှုဓာစိတ်နာလို့ပြောတာဘယ်အဝိဇ္ဇိတိလေးချက်ငန်းဆိုတာလုံးကြ physical exercise ဆိုမနေ့စောစောလမ်းလျှောက်တဲ့ပုဂ္ဂိုလ်တွေကျန်းမာရေးလေးချက်အောင်ဆိုမနေ့မှန်မှန်လမ်းလျှောက်ကြဇန်လေးချက်ငန်းလုပ်တာအဲ့ဒီလေးချက်ငန်းလုပ်တယ်လို့ပဲလေးပင်ဘဝမှာအကျိုးရှိဖို့အတွက်ကုသိုလ်ရေးရတယ်လေးချက်ငန်းလုပ်နေရမယ်လို့ဆိုမနေ့အချိန်မှာဘာလုပ်မလဲနေ့နဲ့အားတဲ့အချိန်မှာဘာလုပ်မလဲညဘာလုပ်မလဲဆိုတဲ့အချိန်အခါအားလို့ဆိုတော့မိမိတဏ္ဍာမှာကုသိုလ်စိတ်ကြီးဖြစ်ပွားစေရမယ်အိရှင်မတွေဆိုလို့ရှိရင်ဥပမာပဲသမင်းချက်ရင်ဟင်းချက်ရင်လည်းပဲကုသိုလ်စိတ်ဖြစ်အောင်ဆောက်တည်ရမယ်ဟောငါချက်ထားတယ်ဟဲ့ငါချက်ထားတယ်သမင်းစားပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်ကြပါစေပျော်ရွှင်ကြပါစေမေတ္တာထားပါဘုရားအလုံးချမ်းသာကြပါစေအများအတွက်ဆောင်ရွက်ပြီးတဲ့စိတ်စေတနာဒါမေတ္တာဆိုတာဘယ်နေရာမှာထားဘယ်နေရာမှာဆိုထားလို့ရလဲမေတ္တာနဲ့တဏ္ဍာနဲ့မတူဘူးနော်အရက်ထဲမှာတော့မေတ္တာနဲ့တဏ္ဍာကိုရောထွေးပြီးတော့သုံးမေတ္တာဆိုဒီမှာမိတ်ဆွေရဲ့စိတ်ဓာတ်ကိုမေတ္တာလို့ခေါ်တယ်။ဒါမို့မေတ္တာဆိုတဲ့စကားလုံးကမိတ္တာဆိုတဲ့ပုဂ္ဂိုလ်လား။မိတ္တာတာအေးတာမေတ္တာ။မိတ္တာတာမိတ်ဆွေတကယ်ချင်းဒီအေးတာစိတ်ဓာတ်ကြီးဖြစ်ပေါ်လာတဲ့ဥစ္စာကြီးဒါကြောင့်မေတ္တာမိတ်ဆွေရဲ့စိတ်ဓာတ်မိတ်ဆွေရဲ့တဏ္ဍာဖြစ်ပေါ်လာတဲ့သဘာဝတရားမျိုးကိုမေတ္တာအဲ့တော့မိတ်ဆွေရဲ့တဏ္ဍာဘာဖြစ်တယ်ဆိုလို့ရှိရင်ကောင်းကျိုးလိုလားတဲ့စိတ်တွေဖြစ်တယ်လေမိမိနဲ့ခင်မင်နဲ့ငွေချင်းတွေကြီးပွားစေခြင်းနဲ့တိုးတက်စေခြင်းနဲ့ကြီးပွားတဲ့တိုးတက်တဲ့ကြားရဲ့ဝမ်းသာတယ်ဟောဒီစိတ်ဓာတ်မျိုးဟာရန်သူပေါ်မှာထားတဲ့စိတ်ဓာတ်မျိုးမဟုတ်ဘူးအားလုံးပေါ်မှာအဲ့ဒီလိုမိတ်ဆွေစိတ်ဓာတ်ပွားနိုင်အောင်လုပ်တာမေတ္တာထားနိုင်တယ်လို့ပြောနော်အဲ့တော့မေတ္တာဆိုတာရင်ထဲနှလုံးထဲမှာအမုန်းတရားတွေကိုဖယ်ရှားပြီးတော့အကျိုးလိုလားတဲ့စိတ်ဓာတ်မျိုးမေတ္တာအဲ့တော့မေတ္တာပွားမယ်ဆိုလို့ရှိရင်ဒေချင်းလို့ဆိုပွားလို့ရသူပါဆိုမေတ္တာကလည်းပဲတကယ်ကတော့မေတ္တာစိတ်ဆိုတာမနှောကံပါ စိတ်ကလောက်ရမယ်ဟာပေါ့စိတ်ကလောက်ပြီးတော့ခန္ဓာကိုယ်နဲ့ကြာရတဲ့ကာယကံမေတ္တာမျိုးတွေရှိတယ်ဝစီကံနဲ့ကြာရမယ်နှုတ်ကံနဲ့ပြောရမယ်ဝစီကံမေတ္တာမျိုးတွေရှိတယ်မနောကမေတ္တာဆိုတာစိတ်ထဲကတ္တဝါတွေချမ်းသာကြပါစေဝစီကံမေတ္တာဆိုတာတဦးနဲ့တူအကြံဉာဏ်ပေးတယ်ကောင်းတဲ့အကြံဉာဏ်ပေးတယ်အာဒီလန်းတော့မသွားနဲ့ဒီလန်းမှာအနေရရှိတယ်အာဒီမရာတော့မနေတယ်ဘူးဒီလုံတော့မလုံတဲ့ဘူးဒီလုံလုံရင်ကိုကောင်းတယ်ဟောအကြံဉာဏ်ပေးတယ်ဒါဝစီကမေတ္တာတို့ခေါ်မေတ္တာစိတ်အကြံကောင်းရမောင်းဒီပေးနေတာဝစီကမေတ္တာကာယကမေတ္တာဆိုတာသွားရင်လာရင်လည်းသူးလေးတွေတွေ့ပြီးဖယ်သွားတယ်အေးမတိုင်မခိုင်းပြကြပါစေနဲ့ကာယကမေတ္တာအိမ်မှာအလုပ်လုပ်ရင်းမှလည်းထုတ်တူပဲနော်အိမ်လူအိမ်သားတွေချမ်းသာဖို့အတွက်ကိုကဆောင်ရွက်လောက်ကင်ပြီးတော့ပေးနေတယ်ဆိုတော့ဒါကာယကမေတ္တာဖြစ်တယ်ဆိုကာယကမေတ္တာဖြစ်တယ်ဝစီကမေတ္တာဖြစ်တယ်မနောကမေတ္တာဖြစ်တယ်ဟောမေတ္တာကံနေနဲ့နေပြီဆိုလို့ရှိရင်ခုနကကုသိုလ်နဲ့နေတာလေအကျိုးရှိတဲ့နေပြီကတော့ဒီလိုပြောဝေယဝိဇ္ဇလုံရင်ဘယ်နေရာမှာပဲဖြစ်ဖြစ်စိတ်ဓာတ်ကိုဖြူစင်အောင်ထားပြီးတော့နေမယ်ဆိုလို့ရှိရင်ကောင်းကျိုးချမ်းသာတွေကဖြစ်ပွားစေတာအချိန်ဆိုတာရွေးစရာမလိုဘူးအခါဆိုတာလည်းရွေးစရာမလိုဘူးဘယ်နေရာမှာပဲဖြစ်ဖြစ်ဒီနည်းစိတ်ကလေးကညစ်ပြီးတော့နေတာဒါကြောင့်မလို့ကတဏ္ဍာမှာကုသိုလ်တွေပဲများများဖြစ်စေရမယ်ဉာဏ်ဉာဏ်နဲ့များမေတ္တာပွားနိုင်ရမယ်လို့နိမိတ်တယ်ဆိုတဲ့ကြည်တာလေးရှင်းနောက်တစ်ခုကပရိနာမအမြဲတမ်းကိုယ်စိတ်လေးကကောင်းတဲ့ဘက်ကိုညွတ်နေအောင်လေ့ကျင့်ပေးရ။ဆိုပါစို့ကောင်းတဲ့ဘက်ညွတ်နေအောင်ဆိုလို့ရှိရင်တယောက်ချင်းမှအေးအေးဆေးဆေးနေမိပြီဆိုလို့ရှိရင်ဘာတွေအတွေးများတယ်လဲကိုယ့်ကိုချက်ကလိုက်ကြည့်။နော်မင်းတို့ချက်ကတော့ကိုယ့်ကိုယ်ကိုစစ်ဆေးကြည့်။အဲ့တော့ကိုယ်စိတ်လေးကကောင်းတဲ့ဘက်ကညွတ်နေစေရမယ်။မကောင်းတဲ့ဘက်အညွတ်များနေလို့ရှိရင်ကောင်းတဲ့ဘက်ကိုညွတ်စေရမယ်လို့ဆိုပြီးတော့စိတ်ကလေးကိုအမြဲတမ်းကောင်းတဲ့ဘက်ကိုဦးလှည့်ပေးနေရမြတ်တာပွားကိုဦးလှည့်ပေးရမယ်ကောင်းကျိုးချမ်းသာလိုလားတဲ့စိတ်ကိုဖြစ်ပွားကိုဦးလှည့်ပေးရမယ်ကုသိုလ်တရားများကိုဦးလှည့်ပြီးတော့ပေးရမယ်ဒါလေးချင်းပေးလို့ရှိရင်ဖြစ်ပါတယ်နောက်တစ်ခုကတော့နှလုံးသွင်းတရားနှလုံးသွင်းစဉ်းမြင်မှုကအလွန်အရေးကြီးတယ်ဒါကြောင့်မို့ဘုရားမြတ်စွာဘုရားဒီနှလုံးသွင်းစဉ်းစားတာကိုယောနိသုံးပနတိကာရ wise attention နော်မှန်မှန်ကန်ကန်စဉ်းစားတာအသိဉာဏ်နဲ့စဉ်းစားတာလိမ္မာပန္နဆိုစဉ်းစားတတ်ဒါကိုယောနိသုံးပနတိကာရလို့ခေါ်တယ်ဘယ်ကိစ္စပဲဖြစ်ဖြစ်ယောနိသုံးပနတိကာရမထားနိုင်လို့ရှိရင်ကုသိုလ်ရကြမှာရကုသိုလ်လုပ်နေတော့မှကုသိုလ်မရတတ်ဘူးတဲ့ကုသနာမှာကုသိုလ်ဖြစ်အောင်မှာယောနိသုံးပနတိကာရရှိရမယ်။ဒါကြောင့်မို့သဗ္ဗေကျမ်းကမှာယေကိစိကုသလဓမ္မာသဗ္ဗေချင်းယောနိသုံးပနတိကာရမူလကကုသိုလ်မှန်တယ်ယောနိသုံးပနတိကာရပေါ်မှာအခြေခံတယ်လို့ဒီလိုမြတ်စွာဘုရားဟောတာ။အဲတော့ယောနိသုံးပနတိကာရဆို wise attention နဲ့ဆိုပါစို့ဒေါသဖြစ်เสียကိစ္စလေးတစ်ခုလူတယောက်နဲ့ပတ်သက်ပြီးတော့ဒေါသထွက်စရာကိစ္စလေးတစ်ခုကိုယ်အနိပါဝဉ္ဇဉ်နဲ့ပတ်သက်ပြီးဒေါသထွက်စရာလေးကိစ္စတစ်ခုကြောင့်ကျန်ကျန်ထန်ထန်စကားပြောလိုက်တယ်ဆိုရင်ဆင်ခြင်ကြည့်လိုက်ဩကျန်ကျန်ထန်ထန်ပြောတဲ့စကားငါပြောရင်မကြိုက်ဘူးငါလည်းကြိုက်မှာမဟုတ်ဘူးသူပြောလည်းသူလည်းကြိုက်မှာမဟုတ်ဘူးအဲ့တော့ချိုးချိုးသာသာပြောပြီးတော့သူ့ကိုဖြောင်းပြတာကောင်းတယ်ဒါယောနိတော်မတ္တိကလည်းကျန်ကျန်ထန်ထန်ပြောလိုက်တဲ့စကားဒီတစ်ဖက်သားကိုနုညံ့မသွားစေပို့ပြီးတော့ကြံတန်းသွားစေပြောတဲ့ပုဂ္ဂိုလ်ကလည်းကြံတန်းတယ်နားထောင်ရတဲ့ပုဂ္ဂိုလ်ကလည်းစိတ်ထဲမှာကြံတန်းသွားအဲ့ဒီနှစ်ခုကိုနှလုံးသွင်းဆင်ခြင်လိုက်လို့ရှိရင်ယောနိတော်နဲ့တိကာရနဲ့ဆင်ခြင်စဉ်းစားကြည့်လို့ရှိရင်ဩငါ့ကိုကျန်ကျန်ထန်ထန်ပြောရင်ငါကြိုက်သလားမကြိုက်ဘူးငါမကြိုက်လို့ရှိရင်သူလည်းမကြိုက်သေးဘူးအဲ့တော့ငါကျမ်းမ်းတဲ့စကားကိုပြောဘူးလူညံ့တဲ့စကားနဲ့ပြောမယ်အကျိုးရှိအောင်ပြောမယ်လို့ဟောတယ်လို့တစ်ဖက်ကနေတွေးပြီးတော့ဆင်ခြင်လိုက်လို့ရှိရင်ဒီလိုဆင်ခြင်တာနှလုံးသွင်းတာကိုယောနိတော်နဲ့တူတာလို့ခေါ် ဘယ်ရာလဲဖြစ်ဖြစ်တစ်ဖက်ကနေကြည့်ရင်ဒေါသဆက်ဆရာဖြစ်ပေမဲ့တစ်ဖက်ကကြည့်ရင်ကျေးဇူးတင်ဆရာမျိုးရှိတတ်တယ်အဲ့တော့ဒေါသဖြစ်မဲ့ဘက်ကနေစဉ်းစားတဲ့ကျေးဇူးတင်ဆရာဘက်ကစဉ်းစားအမြဲတမ်းအဲ့ဒီလိုစဉ်းစားရင်ဘာအကျိုးရှိတုံးလို့ဆိုရင်ကုသဏ္ဍမှာအမုန်းတရားခင်းရင်အကျိုးရှိတယ်ပေါ့ရင်နဲ့နှလုံးထဲမှာအမုန်းခင်းပြီဆိုလို့ရှိရင်စိတ်မချမ်းသာလေဘူးလားစိတ်ထဲမှာချီးမြှောက်ဟုတ်ကဲ့ယင်းနဲ့နှလုံးထဲမှာအမုန်းကင်းလို့ရှိရင်စိတ်နှလုံးဟာချီးမြှောက်အေးမြဒါလက်တွေ့ရတဲ့အကျိုးတစ်ခုဘုရားမြတ်စွာဟောတဲ့တရားဓမ္မတွေဆိုတာလက်တွေ့ကျင့်သုံးလို့ရတဲ့တရားတွေဘဝနေပြီးတွေ way of life တော့ the way of life ဘဝတစ်ခုကဘယ်ပုံပဲလीနေရမယ်ဆိုတာမြတ်စွာဘုရားကဟောတာအဲဒါကြောင့်မို့လို့ကုသိုလ်ဖြစ်ဖို့ရာအတွက်ဟောဒီအချက်၄ချက်ဟာအရေးကြီးတယ်တဲ့စိတ်ကို determination သံလေးခြံချထားရမယ်ကုသိုလ်ပဲဖြစ်အောင်လုပ်မယ်လို့သံလေးခြံချထားရမယ်အမြဲတမ်းကုသိုလ်ဘက်ကိုစိတ်ညွတ်ထားရမယ်လေးချင်းကယူရမယ်ကုသိုလ်စိတ်ကိုအမြဲတမ်းလေးချင်းပေးရမယ်နောက်တစ်ခုကယောနိတော်မြတ်ဒီကာရဆိုတဲ့မှန်ကန်တဲ့နှလုံးသွင်း white attention ရှိရမယ်။အဲ့ဒါဆိုလို့ရှိရင်အကုသိုလ်တွေနည်းသွားပြီးတော့ကုသိုလ်တွေများလာ။ကုသိုလ်တွေများလာတဲ့အားဖြင့်ဘဝတစ်ခုအရာရာမှာအဆင်ပြေလာပြီးတော့ဒီဘဝမှာလည်းကောင်းကျိုးချမ်းသာတွေရနိုင်တယ်။နောက်ဘဝမှာလည်းကောင်းကျိုးချမ်းသာတွေရနှစ်ဖက်အကျိုးရှိအောင်လုပ်။အလုပ်တစ်ခုလုပ်လို့ရှိရင်ပြင်းမှန်းလာတဲ့ကအိုးငါးကြီးပဲလုပ်တာသူတို့ကတော့အေးအေးဆေးဆေးနေစိတ်ပျော်တယ်ဟော။ဒီလိုစဉ်းစားလိုက်လို့ဟောငါလုတ်ပေးတာငါတတ်နိုင်လို့ငါလုတ်ပေးတယ်ငါလုတ်ပေးသည့်အတွက်ကြောင့်အများချမ်းသာသွားရင်စိတ်ချလို့ရဒီလိုတစ်ဖက်ကစဉ်းစားလိုက်လို့ရှင်ငါအများကျေလုတ်ပေးတယ်အဲ့ဒါလို့ဟိုဘက်ကစဉ်းစားဒီဘက်ကစဉ်းစားမှန်ကန်တဲ့ဘက်ကတွေးလိုက်လို့ရှင်ကုသိုလ်ဖြစ်စရာရှိတယ်နော်မမှန်ကန်တဲ့ဘက်ကတွေးလိုက်လို့ရှင်အကုသိုလ်ဖြစ်သွားပြန်လူရတန်းတာတွေနဲ့ပတ်သက်လို့ရှိရင်ဒီတိုင်းပဲလူရတန်းတာတွေအလူကပုဂ္ဂိုလ်တွေနဲ့ပတ်သက်လာလို့ရှိရင်စိတ်ထဲကနှလုံးသွင်းတတ်ဖို့အရေးကြီးတယ်နော်စိတ်ထဲကနှလုံးသွင်းတတ်ဖို့အရေးကြီးတယ်စိတ်ထဲကနှလုံးမသွင်းတတ်ဘူးဆိုလို့ရှိရင်အကုသိုလ်ဆိုတာဖြစ်လာတယ်ဒါကြောင့်မို့လို့လူပြီးတန်းနေဆိုလို့ရှိရင်လည်းမိမိအနေနဲ့လူရာဆိုတာကိုယ်အတွက်ဆိုတာမဟုတ်ဘူးသူပုဂ္ဂိုလ်ရဲ့အကျိုးစီးပွားကိုလိုလိုက်လိုလားလို့လှူတာသူသိသူပုဂ္ဂိုလ်ရဲ့ဖောက်ပြန်မှုကြောင့်ကိုယ်အစိတ်ထဲမှာတမျိုးဖြစ်တာမျိုးမဖြစ်စေရဘူးဒါကသူ့ပါသူဖြစ်တာကိုယ်နဲ့မဆိုင်ဘူးကိုယ်ကကိုယ့်ရဲ့ရင်နဲ့နှလုံးနဲ့ပါစိတ်ဟာဖြူရှင်တန်ရှင်းရမယ်အဲကြောင့်မို့လို့ဘုန်းကြီးတို့ဆံမောကလေးတစ်ခုလောက်တာစိတ်ဖြူရှင်အောင်ထားကိုယ့်အတွက်သိကျူစင်အောင်သားသိကျူစင်အောင်သားဆိုတာအများပေါ်မှာကိုကဘယ်တော့မှမကောင်းတဲ့စိတ်နဲ့မလုပ်ဘူးကောင်းတဲ့စိတ်နဲ့ပဲကိုကြီးဆောင်ရင်သိကျူစင်အောင်သားလောဘတွေလဲအောင်လုပ်မယ်ဒေါသတွေလဲအောင်လုပ်မယ်မောဟဆိုတဲ့အမှန်မသိတဲ့သဘာဝတရားတွေလဲအောင်လုပ်မယ်စိတ်ကိုကျူစင်အောင်သားမယ်ကိလေသာအညစ်အကြေးတွေအပူပိုင်းတွေကင်းအောင်နေမယ်စိတ်ကျူစင်အောင်သားအများကောင်းမှုကြိုးစားအင်္ဂလိပ်လိုကြတော့ keep your mind you are be good to others keep your mind you are ကိုယ့်ရဲ့စိတ်လေးကိုဖြူစင်အောင်ထားပါစိတ်မငြိမ်းမြူးစေပါနဲ့ကုသိုလ်တရားနဲ့ရှင်တွဲနေတဲ့စိတ်ကဘယ်တော့မှညင်လွမ်းတဲ့စိတ်မဟုတ်ဘူးအကုသိုလ်နဲ့တွဲလာတဲ့စိတ်ကညင်လွမ်းတဲ့စိတ်ပဲလောဘနဲ့တွဲတွဲဒေါသနဲ့တွဲတွဲမောဟနဲ့တွဲတွဲမမာနတွေနဲ့ပဲတွဲတွဲအိဋ္ဌမိစ္ဆေရိယတွေနဲ့ပဲတွဲတွဲငါဆိုတဲ့မမာနတွေနဲ့တွဲစိတ်ဟာညစ်ညူးတယ်လို့ခေါ်တယ်နော်အဲ့ဒီလိုညစ်ညူးစေတတ်တဲ့သဘာဝတွေနဲ့မတွဲပဲနဲ့စိတ်ကိုဖြူစင်အောင်တာဒီကုတ္တူအာသာသူများကကိုယ်ကောင်းကျင်မှာကောင်းမှန်းတာကိုယ်ကကောင်းရမယ်ဒီလိုဆိုတော့ဖះလောင်းနေတာသူ့ပေါ်ဘလောက်မကောင်းအောင်သူကောင်းအောင်လုပ်တယ်နော်သူက အခုဒီမြန်မာစကားရှိတယ်လို့ပေါ့ဘသူတရားပြက်ပြက်ကိုမပြက်စင်တယ်လို့ထင်လို့ရှိတယ်နော်အဓိကကိုမပြက်ဖို့အရေးကြီးတယ်ဘုရားလောင်းရဲ့စိတ်ဓာတ်ကိုကြည့်အလုံးကြားဖို့ကြပါလေ50ဆက်ထဲမှာလေပုံတိုင်းကြီးတယောက်ဟာမတော်တဆခြိုက်ကြီးထဲမှာချော်ကြသွားလို့ဘလုံးမမတက်နိုင်တော့ဒုက္ခရောက်ပြီးသိဆုံးရမယ့်အနေအထားမျိုးအမတန်အားကြီးတဲ့ယောက်ျားကြီးတကောင်ကသူပုံနာကြီးရဲ့အချစ်ကိုသလားပြီးတော့အဲ့ဒီပုံနာကြီးကိုကြောက်ထဲကနေသူကိုယ်တိုင်ကြောပို့ပြီးတော့အပေါ်ရောက်အောင်ပြင်ခဲ့တဲ့ဆလားဘလောက်ကြည့်အောင်သူပင်ပန်းသွားတယ်လဲဆိုလို့ရှိရင်ယောက်ျားကြီးကအပေါ်ရောက်သွားတာနဲ့ဟောဟဲဆိုင်ပြီးတော့ပုံနာကြီးကိုအပေါ်တင်သစ်ပင်ကြီးမှာထားပြီးပုံနာကြီးရဲ့ပေါ်ပေါ်မှာသူကမောလောင်အကြီးတော့လှဲ့အိပ်ပြီးအိပ်ပျော်သွားတဲ့အနေအထားမျိုးကိုရောက်သွားတယ်ပုံနာကြီးရဲ့ဒုက္ခကိုသူကယ်တင်လိုက်အဲ့ဒီအချိန်မှာပုံနာကြီးရဲ့စိတ်ထဲမှာဘာဝင်လာတော့ဆိုတော့ဒီလူကကောင်းတဲ့စိတ်မဝင်ဘူးမကောင်းတဲ့စိတ်မဖြူစင်ဘူးဆိုတော့အဲ့ဒါမျိုးပြောတာနော်စိတ်မဖြူစင်တော့သူကဘယ်လိုတွေးတော့ဆိုရင်အေးငါအိမ်ပြန်သွားလို့ဆိုရင်လက်ရှိတယ်ဘာမှမပါဘူးဒီမြောက်ကြီးရတဲ့အခုအိပ်ပျော်နေပြီနာနာရှိတဲ့ကြောက်တုံးကြီးနဲ့ခေါင်းထုမြောက်မြောက်သားကိုယူသွားမယ်ဆိုရင်အင်္ဂါသားမယားတွေစားရမယ်သူတွေးတယ်မြောက်ကြီးရဲ့ခြေစူးကိုမတွေးဘူးမြောက်သားပြီးတော့မြောက်သားကိုယူသွားခြင်းလေအဲ့ဒါမဖြစ်ခြင်းနဲ့စိတ်ကိုခေါ်တာပေါ့နော်အဲ့ဒါနဲ့အနန္တရှိတဲ့ကြောက်တုံးနဲ့ကောက်ပြီးတော့မြောက်ကြီးရဲ့ခေါင်းကိုထိုးလိုက်ကားလျော်စွာမြောက်ကလည်းခေါင်းကွဲသွားလိမ့်မယ်လို့မသိဘူးလမ်းဖြန်ပြီးတော့စစ်တင်ကိုတက်ပြေးသို့သောယောက်ျားရဲ့စိတ်ဓာတ်ကဘလောက်ကောင်းတော့ဆိုလို့ရှိရင်အေးငါကကယ်ရကယ်ပြီမဲ့လို့သူကငါပုံမှာဒီလိုပြင်မှားသို့သောငါကယ်ပြင်ရေးကိစ္စမပြီးသေးဘူးသူကလမ်းကြောက်နေပြီဒီနေ့နဲ့မှဒီတောထဲကထွက်နိုင်မှာမဟုတ်ဘူးအဲ့တော့ငါသူ့ကိုဆုံးမိကြည့်အောင်ကူညီမယ်လို့ဆိုပြီးတော့ဒါပြီမဲ့လို့သူဟာငါပုံမှာကောင်းကျိုးမလိုလားတဲ့ပုဂ္ဂိုလ်ဖြစ်နေတဲ့ကြောင့်သူနားတော့ငါနေလို့မဖြစ်ဘူးဆိုပြီးတော့ယောက်ျားကပြောတယ်ငါတလောက်ကဲတင်တာတောင်းမဲငါ့ကိုဒီလိုထားတယ်ဒါပေမဲ့လို့ဘင်းကိုမှဆက်ပြီးတော့ကဲပါမယ်ဒါပေမဲ့လို့မင်းနာတော့ငါမကန်ရဲတော့ဘူးငါကသစ်ပင်တကယ်ကနေတည်းကခုံပြီးတော့ပူးသွားမယ်ငါသွေးဆက်ကြတဲ့နောက်ကမင်းလိုက်ခဲလမ်းကြောင်းနေတာလမ်းပြလိုက်သေးတယ်နော်အဲ့ဒါဒီကုသအာသာကိုယ်ပေါ်မကောင်းဝင်မဲ့ကောင်းတယ်ဆိုဆရာလောင်းစိတ်ဓာတ်ပဲเนาะအဲ့ဒီလိုစိတ်ဓာတ်ပြောတာချူစင်တဲ့စိတ်ဓာတ်လို့ခေါ်တယ်အဲ့ဒီလိုလမ်းပြပြီးတော့ကယ်တင်လိုက်ဒါဘဝတစ်ခုပဲဘဝတစ်ခုဒီလိုနေတာလေအေးကောင်းပြီအခုလိုဘဝမှာနေတဲ့အခါမှာဖြတ်ပြီးတော့ကြောက်ရမယ်ဆိုစီပွားရေးမျက်စိလည်းရှိဖို့လိုတယ်ဓမ္မရေးရမျက်စိလည်းရှိရစည်းပွားရေးရာမျက်စိချင်းဘဝမှာစည်းပွားတို့တဲ့ကိုစည်းပွားရှာရလူဆိုတာစည်းပွားမရှိရင်မဖြစ်ဘူးစည်းပွားရှာရမယ်ဆရာတဲ့နေရာနဲ့စည်းပွားရဓမ္မအတိရှိသည့်အတွက်ကြောင့်เนาะသူစည်းပွားရှာတဲ့ဤကိုထိန်းတာမကောင်းတဲ့နေနဲ့စည်းပွားမရှာဘူးကောင်းတဲ့နေနဲ့စည်းပွားရှာတယ်ကိုချင်းတရားနဲ့စည်းပွားရှာမျိုးကိုထိန်းထားတဲ့အတွက်ကြောင့်သူပုဂ္ဂိုလ်ရလာတဲ့စည်းပွားသည်ဓမ္မလက်ထတရားသဖြင့်ရတဲ့စည်းပွားအဲ့ဒီတရားသဖြင့်ရတဲ့စီးပွားနဲ့ခန္ဓာကဓမ္မအတိဉာဏ်နဲ့နှစ်ခုပေါင်းပြီးတော့မိမိကိုယ်တိုင်လည်းချမ်းသာအောင်နေတယ်မိမိပတ်ဝန်းကျင်ကိုလည်းချမ်းသာအောင်ထားတယ်မိဘကိုလည်းလုံခြုံတယ်ဆွေမျိုးသားချင်းတွေကိုလည်းထောက်ပံ့တယ်မိမိကိုယ်ပွယ်တဲ့ဘာသာတရားကိုလည်းထောက်ပံ့တယ်ဆိုရင်အလုပ်တွေကိုလုပ်တာဒါအကောင်းဆုံးလုပ်တဲ့လုပ်နည်းကဘဝမှာနော်ဘုရားပြတ်ဆရာဒီလိုလမ်းညွှန်တာကဲကောင်းပြီနေ့စဉ်ဘဝတစ်ခုအကျိုးရှိအခြေခံအားဖြင့်အကျိုးရှိအောင်နေတယ်ဆိုတာအကုသို့မဖြစ်အောင်နေ့စဉ်ဘဝလူဖြစ်လာရင်ဈေးဘဝရှာရမှာပဲမရှာလို့မရဘူးเนาะဈေးဘဝရှာရမယ်လူရဲ့လုပ်ငန်းတာဝန်တွေကိုဆောင်ရွက်ရမယ်ဆောင်ရွက်တဲ့အခါမှာစိတ်ဖြူစင်အောင်ထားပြီးဆောင်ရွက်ရတာကိုဆိုငါလုပ်တဲ့အလုပ်ကြီးအများအတွက်အကျိုးဖြစ်ပါစေ။ငါလုပ်တဲ့အလုပ်ကြီးအများအတွက်အကျိုးဖြစ်တဲ့အလုပ်ဖြစ်ရမယ်လို့ ဒီလိုစဉ်းစဉ်းစားပြီးတော့လောက်တာလည်းစဉ်းဘဝတည်းအကျိုးရှိကျိုးရှိအောင်လေကဲကြည့်တဲ့အကျိုးရှိအောင်အရှင်းမြင့်မြင့်လူဆိုတာသူ့အဆင့်နဲ့သူသွားရတာလေအဲ့တော့ဓမ္မအတိနဲ့နေဆိုလို့ရှိရင်ကြည့်တဲ့အကျိုးရှိတဲ့နေနီးကားဆိုဘာနဲ့နေရလောကမှာနေကြပုံတွေကိုပြန်ပြီးတော့ရှိတယ်ဆိုရင်ပညာမဲ့တို့ရဲ့နေနီးနဲ့ပညာရှိတို့ရဲ့နေနီးကမတူဘူးပညာမဲ့တဲ့ပုဂ္ဂိုလ်ကတော့ဒီဘဝကောင်းစားရင်ပြီးရောဒီဘဝကောင်းစားပြီးရောဆိုပြီးတော့အကျိုးအကြောင်းအဆိုးကောင်းလည်းမစင်စားဘူးရရင်ရတယ်လို့ဒီပညာမဲ့တဲ့ပုဂ္ဂိုလ်ကတော့ဘာလို့ပဲအာရုံပြုလို့ဆိုရင်စားဖို့တောက်ဖို့ကြော်ဖို့ပါဖို့ကတွဲရင်ဒီပြင်ဘာမှမစင်စားဘူးဘဝတစ်ခုလေးအတွက်ကိုစင်စားပညာနဲ့နေတာကြတော့အသက်ရှင်တဲ့အထဲမှာအသက်မွေးတဲ့အထဲမှာပညာနဲ့အသက်မွေးတာပညာနဲ့အသက်ရှင်တာအကောင်းဆုံးအဲ့တော့ပညာနဲ့အသက်ရှင်တယ်ဆိုတာခုနလိုစဉ်းစားပြီးတော့အသက်ရှင်ဘယ်လိုနည်းနဲ့ကနေ့ရက်ရက်ကုံသွားတယ်လဲဆိုတာကိုယ့်ကိုယ်ကိုစစ်ဆေးပြီးတော့ကောင်းတဲ့နည်းနဲ့ကုံအောင်လေ့ကျင့်ပြီးတော့သွားလာကောင်းတဲ့နည်းနဲ့အသက်မွေးဒီကိစ္စနဲ့ပတ်သက်ပြီးတော့ရသော်ဘုရားတခင်ကိုရောဘုရားလက်ထက်တော်ခါကာလာတော့ကရသော်ဘုရားရဲ့နောင်တော်ဝန်ွယ်ဖြစ်တဲ့မဟာနာမဆိုရှိသာသနာတော်မှာဒိဗ္ဗစကုအရာဣတရေရတဲ့ရှင်နုရုဒ္ဓရဲ့အကိုအရင်မဟာနာမဆိုတဲ့တာကျဝင်မင်းသားရှိအဲ့ဒီတာကျဝင်မင်းကသူ့ရဲ့ဓမ္မအဆင့်ကပဲရောက်နေတော့ဆိုရင်နော်သူ့ရဲ့ဓမ္မအဆင့်ကသကတာကအဆင့်ရောက်သောတပန်ဖြစ်ပြီးလို့သောတပန်ကနေပြီးတော့အဆင့်တက်သွားလို့သကရာဂံကြီးဖြစ်သွားပြီ။အဲဒီလိုသကရာဂံအဆင့်ရောက်တဲ့အခါမှာမြတ်စွာဘုရားကိုရှောက်တယ်အရှင်ဘုရားတဲ့။တပည့်တော်တို့ဘဝတစ်ခုရလာတဲ့အခါမှာလူတွေဟာတယောက်နဲ့တယောက်မတူကြဘူးနေတာတိုင်းတာ။လူမျိုးမျိုးနဲ့နေနည်းထိုင်နေအမျိုးမျိုးနဲ့ဘဝမှာနေထိုင်ရတယ်တဲ့အဲ့ဒီနေထိုင်တဲ့အထက်ကတပည့်တော်တို့ကဘယ်လိုနေနည်းနဲ့နေဖို့ကောင်းမလဲသူမေးကောင်းကအလောင်းမသားစရာကောင်းတယ်နော်ဘဝမှာဘယ်လိုနည်းနဲ့နေဖို့ကောင်းမလဲဗျာလို့ဆိုတော့မြတ်စွာဘုရားကအဆင့်မြင့်တဲ့ဓမ္မအလေးအားဖြင့်ဒီနေရာမှာဟောထားတာနော်အခြေခံအားဖြင့်တော့ခဏလိုနေရမှာတခြားသုတ်တံတွေမှာမြတ်စွာဘုရားဟောတာကအခြေခံအားဖြင့်ခုနလိုနေရာဘဝအဲ့တော့ဒီနေရာမှာပြောရမယ်ဆိုလို့ရှိရင်လူလောကရောက်လာတဲ့လူတွေဟာလူဘဝရလာတဲ့ဆိုတဲ့အကုသိုလ်ကံကြောင့်ညသို့တော့လူဘဝကိုမြတ်စွာဘုရားကဘယ်လိုသုံးသပ်ပြတယ်လဲဆိုရင်လူတွေဟာအတိတ်ဘဝကကုသိုလ်လည်းလုပ်တယ်အကုသိုလ်လည်းလုပ်တယ်ကုသိုလ်အကျိုးပေးနိုင်ကြလို့လူဘဝရလာကြရလာပြီးတဲ့အခါလူဘဝမှာဒုက္ခဒုက္ခဆိုတာနှမျိုးခံစားနေကြဒုက္ခကောင်းရုံချမ်းသာတွေကုသိုလ်တွေကအကျိုးပေးတဲ့အခါကောင်းတယ်ကုသိုလ်ကကအကျိုးမပေးတဲ့အခါဆင်းရဲကြတယ်ဟောအကောင်းတွေးလိုက်အဆိုးတွေးလိုက်တဲ့လူပုံလူဘဝဟာဒုက္ခဒုက္ခလုံလာတဲ့ကံတွေကလည်းအကောင်းနဲ့အဆိုးရောလုံလာကြတာတဲ့။ကဲအဆိုးကြီးလုံတဲ့ပုဂ္ဂိုလ်တွေကြတော့ဘယ်သွားတော့ဘူးလို့ရှိရင်ငရဲပုံမှာတော့ငရဲကြောင့်နေတဲ့ပုဂ္ဂိုလ်တွေကြတော့ချမ်းသာဒုက္ခဆိုတာတစ်ဆဲမှမရှိအောင်ချမ်းသာတယ်ဆိုတာလုံးဝမရှိကုသိုလ်ကောင်းမှုဖြစ်ဖို့အနေအထားလုံးဝမရှိတဲ့အပေပုံဘဝရောက်နေတဲ့ပုဂ္ဂိုလ်တွေကအကုသိုလ်ကံတက်တက်နဲ့လုံလာခဲ့တဲ့ပုဂ္ဂိုလ်ကြီးအကုသိုလ်ကံအကျိုးပေးလို့ငြင်းပုံရောက်သွားတယ်။အလူပုံကြတော့ကုသိုလ်အကုသိုလ်နှစ်ခုရောလို့။ဟုတ်ပြမပုံရောက်သွားတဲ့ပုဂ္ဂိုလ်ကြီးကတော့ကုသိုလ်ကံအချိန်သိပ်ကောင်းနေတဲ့ကြောင့်ဒုက္ခပုံတက်တဲ့ချမ်းသာဒုက္ခအပြည့်ရှိတယ်။အလူပုံမှာလည်းချမ်းသာဒုက္ခအပြည့်ရှိဘူး။ဒီတည်းကလူပုံလူဘဝရောက်လာတဲ့အခါမှာလူတွေကိုကြည့်လိုက်တရားနဲ့တရားမွေးရပါအဆင့်တန်းกว่าချားနေတာလေးရှိတယ်နော်မွေးရပါအဆင့်တန်းกว่าချားတယ်ဆိုတာတချို့ပုဂ္ဂိုလ်က မွေးလာကြတဲ့ကိုကကိုယ်အင်္ဂါမဆုံးဘူးမွေးလာကြတဲ့ကိုယ်အင်္ဂါမဆုံးဘူးကျုပ်ရဲ့အစင်မလှဘူးအချီးတန်တယ်အချီးတန်ရောမတော်ဘူးကိုယ်အင်္ဂါမဆုံးဘူးအတိဉာဏ်မရှိဘူးဟောအောက်တန်းကနေမွေးလာတဲ့ဟာဖြစ်ပြီးတော့ဆင်းရဲဒုက္ခတအားကြီးစားဖို့နေဖို့အမတန်မှခင်းတဲ့ဘဝလေလူဖြစ်ပေမဲ့တရားနဲ့တရားအခြေခံရင်းကိုမတူတာဟုတ်သောနေမပြေဆုံးဘူးဆင်းရဲတယ်ယောဂသူပြောတယ်အဲ့ဒီပုဂ္ဂိုလ်မျိုးကတခုဩတချို့ပုဂ္ဂိုလ်ကြတော့မွေးလာကြတဲ့ကထက်ထက်တန်တန်ချမ်းသာတဲ့အိမ်မှာမွေးတယ်ရုပ်ရည်အစဉ်ရူပကာယလည်းပြည့်စုံတယ်အတိညာလည်းရှိတယ်ဟောလူ့ဘဝမှာဆိုအခြေလို့မနေတာအခြေခံကဖြစ်လာတာဒီပုံမှာတည်ပြီးတော့ကြိုးစားတာမကြိုးစားတာကနောက်တကန်တာကျိုးစားလို့ရတဲ့ရှိဘဝဥစ္စာနောက်တစ်ခါအဲ့တော့အခြေခံအခြေနည်းကမတူဘဲနဲ့ဖြစ်လာမတူဘဲနဲ့ဖြစ်လာတဲ့အခါဆိုပါစို့နေကြတဲ့အနေအထားမျိုးကိုရောက်လာပြီးတော့တချို့ပုဂ္ဂိုလ်တွေကနေကြတဲ့အနေအထားကိုရောက်လာပြီးတော့လုံးတဲ့အလုပ်တွေကလည်းပဲနေကြတဲ့အလုပ်တွေလုပ်ပြီးဘာတွေတော့ juice right တွေလုပ်နော် juice right လုပ်တာတွေလုပ်တဲ့ဆိုအဲ့ဒီပုဂ္ဂိုလ်မျိုးကိုမြတ်စွာဘုရားအမောင်လေးကအမောင်လေးသွားမဲ့ပုဂ္ဂိုလ်မျိုးလို့ဒီလိုပြောတယ်။သူနေတာနဲ့အမောင်လေးမှာရောက်။သူလုံးနေတဲ့အလုပ်တွေအားလည်းပဲအမောင်လေးရောက်ဖို့အလုပ်တွေကြီးပဲ။တဖြည်းဖြည်းမှောင်သွားမဲ့လို့ဆို။အေးတချို့ပုဂ္ဂိုလ်ကြတော့ခဏလုံးပြည့်ပြည့်စုံစုံနဲ့ဘဝမှာအဋ္ဌဉာဏ်လည်းရှိတယ်၊ရုပ်ရည်ပကာယလည်းပြည့်စုံတယ်။သို့တော်လည်းအဲ့ဒီပုဂ္ဂိုလ်ကဒုစရိုက်တွေလုံးနေပြီဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကအလင်းထဲကနေပြီးတော့အမောင်ထဲနေတဲ့ပုဂ္ဂိုလ်ဖြစ်သွားတယ်။ဒါလည်းရှိတယ်နိ။တချို့ရုပ်ရည်ရူပကာယလည်းပြည့်စုံတယ်၊ဒီကောင်းပါရဲ့သာသမီလည်းဖြစ်တယ်၊ခိုးဆိုးနေတာမျိုးကြလို့ရှိရင်။မကောင်းတဲ့ဒုစရိုက်တွေပဲဝါသနာပါပြီးလုံနေလို့ရှိရင်ဒါအမောင်အလင်းထဲရောက်ရတဲ့အတိုင်းအမောင်ထဲသွားနေတဲ့ပုဂ္ဂိုလ်ပဲ။အေးဒီဘဝမှာဒီကောင်းပါရဲ့သာသမီဖြစ်ပြီးတော့ကိုယ်ရင်ကပြည့်ပြည့်စုံစုံနဲ့ရောက်လာကြည့်တဲ့အခါမှာကောင်းတာတွေကြီးပဲလုပ်မယ်ဆိုလို့ရှိရင်အနည်းနဲ့မှနေပြီးအနင်းသွားမဲ့ပုံပုံအဲ့တော့ကိုနေတာဟာအနင်းနဲ့နေပြီးတော့အနင်းနဲ့ကိုသွားဖို့အလို့အနင်းနဲ့မှပဲနေဖို့အရေးကြီးတယ်ပေါ့ဒါကတစ်ချက်ပေါ့ခုနမဟာနာမဘုရင်ကြီးကမြတ်စွာဘုရားကိုပေးတာအရှင်ဘုရားတဲ့တပည့်တော်တို့နေကြထိုင်ကြတာပြောင်းနေပြောင်းမတူဘူးဗျာဘယ်နည်းနဲ့နေရင်ကောင်းမလဲလို့ဆိုတော့ရသော်ပြားကအေးဒီမိကောင်းအလွန်ကောင်းတယ်နေနီးကားကိုရသော်ပြားကဆုံးမဩဝါဒပေးအကြံပေးတယ်ဒါကအတော်အစင်းရင်းနဲ့နေနီးကားတစ်ခုရသော်ပြားအကြံပေးအဲ့တော့အခုလိုနေနီးကားနဲ့နေနိုင်အောင်လူဆိုတာအကြီးချင်းရလို့အသေးတယ်နော်အလုတ်တာဝန်တစ်ခုကိုလုပ်ပြီးရှင်အကြီးချင်းကအရေးမကြီးဘူးလားတာဝန်တစ်ခုထမ်းဆောင်တော့မယ်ဆိုရင်ထိုတာဝန်နဲ့ထိုက်ဆိုင်တဲ့အကြီးချင်းရှိဖို့လိုတယ်လေအခုလည်းပဲအစ်မနဲ့နေနီးကားနေတော့မယ်ဆိုရင်အဲ့ဒီအတွက်လိုအပ်တဲ့အကြီးချင်းတွေကဘာလို့ဆိုတော့မြတ်စွာဘုရားတတ္တာလို့ခေါ်တဲ့ကိုယ့်လုပ်ပေါ်မှာကိုယ်ယုံကြည်ချက်ရှိရဒါဟာအရေးကြီးတယ် confidence ယုံကြည်ချက်ရှိရယုံကြည်ချက်မရှိရင်မအောင်မြင်ဘူးတဲ့ယုံကြည်ချက်ရှိတာအောင်မြင်တယ်လို့တခုကယုံကြည်ချက်ရှိရမယ်ဒါယုံကြည်ချက်မရှိသေးရင်ရှိအောင်လုပ်ရမယ်ရှိရင်ခိုင်မာလောက်လုပ်ရမယ်ယုံကြည်ချက်ဘယ်ရာမှသူ့အတူဖြစ်လာတာမဟုတ်ဘူးလေ့ကျင့်ယူပါလားနော်အာဂသသမားတယောက်တည်းရှိတယ်အာဂသသမားတွေအရင်လေ့ကျင့်နေရမလေ့ကျင့်နေရဘူးလေဟုတ်လားစစ်တပ်ထဲမှာအမှုထမ်းတာတို့ရဲထဲမှာအမှုထမ်းတာလေ့ကျင့်နေကြတာပဲ။ဝေဒန်သိကျင့်။ကျမ်းမာရေးလူရှင်တဲ့ပုဂ္ဂိုလ်လေ့ကျင့်။ကြောင်းတက်တဲ့ကလေးတွေရောလေ့ကျင့်နေရတာပဲဖြစ်တယ်။အဲ့တော့လေ့ကျင့်မှုဟာအကြည့်တွေးရဖို့လို့။ဒါကြောင့်မို့လိုအပ်တဲ့အကြည့်တွေးတစ်ခုရဖို့ရအတွက်လေ့ကျင့်ရမယ်။နံပါတ်1လိုအပ်တဲ့အကြည့်တွေးက confidence လို့ခေါ်တဲ့တတ်တာ။အဲ့ဒီ confidence ဆိုတဲ့တတ်တာမရှိဘူးဆိုရင်သူ့လုပ်ငန်းမအောင်ဘူးတဲ့လုပ်ငန်းအောင်မြင်ဖို့အတွက် confidence ရှိရမယ်။ဒါတစ်ခု။နောက်တစ်ခုကယုံကြည်ချက်ရှိုံနဲ့မပြီးသေးဘူးကြိုးစားရမယ်။လုံလဝီရရှိရမယ်။ဒါတစ်ခု ဲ့တော့လုံလဝိရိယရှိမှအောင်မြင်တယ်လုံလဝိရိယမရှိမှအောင်မြင်မှုဆိုတာလောကမြင်မြင်အားဖြင့်လည်းထင်ရှားတယ်လေအရာရာမှာရှင်ပြန်မှုနဲ့ကြိုးစားနေတာမကြိုးစားရဘူးဒါကတော့သိတာနော်ကြိုးစားအထုတ်တဲ့ပုဂ္ဂိုလ်ကအထိတ်တန်းရအောင်ဒါကြောင့်လုံလဝိရိယရှိရမယ်တဲ့လုံလဝိရိယရှိမှအောင်မြင်တယ်လုံလဝိရိယမရှိမှအောင်မြင်ဘူးတဲ့ဒီကိစ္စနောက်တစ်ခုပါရှိဖို့လိုလို့ဆိုတော့တတိကြိုးစားတဲ့အခါမှာတတိရှိဖို့လိုသေးတယ်အရန်ကြိုးစားလို့တမရဘူးနော်တတိရှိရှိကြိုးစားဖို့ဒါကြောင့်တတိဆိုတာ mindful ပေါ့ကိုလောရမဲ့အလုပ်တစ်ခုပေါ်မှာ mindful ဖြစ်နေရမယ်ဒီနေ့လုပ်တဲ့တခင်ကလုပ်ချင်မှလုပ်မယ်ဆိုရင်မရဘူးဆွဲရှိရမယ် mindful ရှိနေရမယ်ကိုလုပ်တဲ့ဒါကြောင့်တတိဆိုတာလည်းလိုအပ်တယ်နောက်တစ်ခုကဘာလိုအပ်တော့ဆိုရင်တမာတိတမာတိဆိုတာစိတ်ကြီးငြိမ်းတာလူတယောက်ကစိတ်မငြိမ်ဘူးခဏမငြိမ်ဘူးဆိုရင်ဒီပုဂ္ဂိုလ်ကအောင်မြင်မှုမရနိုင်စိတ်ကြည်ငြိမ်မှုအဲ့ဒါမှအရေးရှိတယ်တရားထုတ်မှသမာဓိရှိရတာမဟုတ်ဘူးဘယ်နေရာမှာဆိုသမာဓိရှိရစိတ်ကြည်ငြိမ်မှုမရလို့ရှိရင်မအောင်မြင်နိုင်ဘူးဖြစ်တတ်တယ်ဒါကြောင့်မလို့အာယုတစ်ခုတည်းပေါ်မှာစိတ်ကကြည်ငြိမ်နေတာမျိုးစိတ်လွဲ့နေတာမျိုးမဖြစ်เสียရဘူးစိတ်ကြည်ငြိမ်မှုဆိုရင်သမာဓိဟာစွမ်းအားတစ်ခုပဲသမารိမရှိရင်မအောင်နိုင်ဘူးသမာရိရှိမှအောင်တယ်နောက်ဆုံးလိုအပ်ချက်တစ်ခုကဘာလို့လဲပညာဒါတော့သိအရေးကြီးပညာဆိုတာလှုပ်တင်တာလားမလှုပ်တင်ဘူးလားဟောဒီနှစ်ခုကိုဖွဲ့ချပြီးတော့ပြည်ရကိုလှုပ်နေတဲ့အလုပ်ပေါ်မှာအဲဒါစသစ်ပြီးတော့ပြည်နေတာပြောတင်တာလားမပြောတင်ဘူးလားစိတ်ကူးတင်လားစိတ်မကူးတင်ဘူးလားလုံးသိမလုံးသိဆိုတာကိုခွဲခြားမှမသိဘူးဆိုရင်ဘာလို့ဖြစ်တော့လဲမလုံးသိတာကိုလုံးပြီးရဲ့အကျိုးပြပြသွားတယ်လုံးသိတာကိုမလုံးခဲနေတယ်အကျိုးပြပြလောကမှာလုံးသိတာနဲ့မလုံးသိတာတရှိတယ်လူတွေကအပြစ်တင်ကြတယ်ဒီမလုံးသိတာလုံးလို့ဒီကောင်ဒုက္ခရောက်တယ်လို့လည်းပြောတယ်လုံးသိတာမလုံးရင်လည်းဒုက္ခရောက်တယ်နော်လုံးသိတာကိုလုံးရအဲ့တော့လုံးသိတာကိုလုံးရမယ်မလုံးသိတာကိုရှောင်ရမယ်အဲ့ဒါမှအကျိုးစီးပွားတစ်ခုရနိုင်တယ်။ပညာကတော့အဆင့်ဖြင့်တစ်ခုပြီးတစ်ခုမြင့်သွားတဲ့ပညာမျိုးရှိဖို့လိုတယ်။ပေါင်းလိုက်တော့ဒီအကြီးသေး၅ရက်ဒီမိရဲ့စိတ်ဓာတ်ထဲမှာဒီအကြီးသေး၅ရက်နဲ့ခိုင်မအောင်တည်ဆောက်ပြီးတဲ့အခါကျတော့ဘယ်လိုနေမလဲ။ဘာနဲ့နေမလဲ။ဘာနဲ့ခုနကတရားကောင်းစေပေးခဲ့တဲ့ဓမ္မအသိနဲ့နေမယ်။ကဲဓမ္မအသိဆိုတာအမြဲတမ်းကျေပြတဲ့ဆရာဘုရားမြတ်စွာဘုရားနေကြာအာယုန်လေးတွေပေးတာနေကြာအာယုန်ကလည်းအမြဲတမ်းတွဲပါတယ်ဘုရားကိုကြည်ညိုကြတဲ့ဥပဒကဥပဒိကမှလည်းဆိုလို့ရှိရင်ဘုရားမြတ်စွာရဲ့ဂုံအကြီးသေးတွေကိုအလုံးသိနေကြအဲ့တော့မြတ်စွာဘုရားရဲ့ဂုံကိုအာယုန်ပြုပြီးတော့ဒီလိုနေလို့ရမြတ်စွာဘုရားပဲဟိုအရဟံတမန်တော်ဘုရားဝိသနာတမန်တော်တစ်ခုစီတစ်ခုစီတရားရဲ့အကုန်ပေါ်တဲ့ပူလာအောင်အတိညာနဲ့စဉ်းစားလို့ပို့ပြီးတော့နားလဲအောင်လေးလာဖတ်ရှုပြီးမြတ်စွာဘုရားရဲ့ဂုံတွေကိုနှလုံးသွင်းရှင်ပြီးတော့နေတာ။နေဆုံးပြီးရုပ်တုတော်ကြီးကစပြီးတော့ရုပ်ပုံကလည်းစပြီးတော့မြတ်စွာဘုရားတခင်ကိုယ်တော်မြတ်ရဲ့တည်ငြိမ်ရဲ့ဒီစွမ်းအားတွေသီလဂုံတွေ၊သမာဓိဂုံတွေ၊ပညာဂုံတွေဒါတွေကိုအာရုံပြုနိုင်အောင်လုပ်ရအောင်နော်။အဲ့တော့ဘုန်းကြီးတို့ဒီဂျာမနီကိုနှိမ့်ဆက်သွားပြီးတော့ပြီးတော့မှတင်တာပို့ချ။အဲ့ဂျာမန်မျိုးသမီးကြီးကြောက်ပါလား။ဆောက်ဖို့။သူကတကွာဘုရားဗလာမဟုတ်ပါဘူး။ဘုရားဗလာမိသားစုကမဟုတ်ဘူး။အခုတော့ဘုရားဗလာဖြစ်ဖြစ်ဖြစ်။သူကဘာပြောလို့လဲ။ဘုရားရဲ့ဒီပွားတော်ဖူးလိုက်ရတဲ့ဆိုရင်စိတ်ထဲမှာသိကျေမျိုးတဲ့တည်ငြိမ်တဲ့မျက်နာတော်နဲ့ထိုင်နေတာကိုကြည့်ရတယ်။အနှောင်းကိုစိတ်ထဲမှာရှင်လို့မရဘူးလို့ဘုရားကိုပြောမှုတဲ့နောက်ဇမ္မာအမျိုးသမီးကြီးတယောက်ကဗမာကြီးကရုပ်ပွားအဲ့ဒီဗမာကြီးကရုပ်ပွားတော်လေးဆင်းလူတော်လေးသူတခြားနိုင်ငံတနိုင်ငံကဝယ်တွေးလို့ဝယ်ထားတယ်နော်သူကရုပ်ပွားကတော့ဗမာပြည်ရုပ်ပွား အဲ့ဒီရုပ်ွားဆင်းလို့တော်လေးကိုသူသွားရအရပြက်တော့စိတ္တံနဲ့ချက်သွားရအရပြက်သူနေတဲ့နေရာမှာအဲ့ဒီရုပ်ွားဆင်းလို့တော်လေးတင်ထားပြီဒီရုပ်ွားဆင်းလို့တော်လေးကိုအာယုံပြုပြီးတော့သူနေဒါလေးရုပ်ွားတော်လေးကိုခုနေရတဲ့သူ့စိတ်ထဲမှာချီးမြှောက်နေပုံတော်အနေပြီးတော့နောက်ဘုံတော်ထိအောင်ရပုံတော်ပဲခုခုဘုံတော်ပဲခုခုပုံတော်ဆိုတာဗကဝါထဲမှာပါတာပေါ့နော်အဲ့တော့မြတ်စွာဘုရားတခင်ကိုရောင်ရဲ့ဂုံကိုအာယုံပြုပြီးတော့နေလိုက်တဲ့အခါမှာဘုရားကိုအာယုံပြုနေတဲ့အချိန်မှာဘုရားရှိခိုးတူတော်ရှင်ပရိသတ်တို့စဉ်းစားကြည့်အဲ့ဒီအချိန်မှာလောဘစိတ်တွေဖြစ်သလားဒေါသဆိုရင်အမုန်းတရားတွေဝင်လာသလားဘုရားကိုလည်းနဲ့ပတ်သက်ပြီးတော့တွေးဝေးနေတာမျိုးရှိသလားမရှိဘူးဆိုတော့လောဘလည်းဖြစ်မလာဘူးဒေါသလည်းဖြစ်မလာဘူးမောဟလည်းဖြစ်မလာဘူးဆိုတော့အကုသိုလ်တွေအဲ့ဒီအချိန်မှာတင်ငါအားဖြင့်ငြိမ့်နေတယ်လို့ပြောတာနော်ငြိမ့်နေတယ်ဒီအကုသိုလ်ဆိုတဲ့ဒီတဘာဝတရားတွေကငြိမ့်နေလို့ငြိမ့်သွားလို့ရှိရင်ဆိုတာဆက်ငြိမ့်သွားခဏခဏဖြစ်နေရင်လှုပ်ရှားပြီးထကြွားတယ်ဆိုတော့ယောဂများလို့ကငြိမ့်နေတယ်မလှုပ်ရှားဘူး non active လို့ရှိတာလှုပ်တော့မလို့ရအနေရှိဒီအကုသိုလ်တွေကလည်းပဲထို့တူပဲလောဘကရှိနေပေမဲ့လို့ခုနကငြိမ်သွားလို့ရှိရင်ပြည့်စုံရှာဖို့မလားမလိုက်မတော့ကလည်းမဖြစ်ဘူးဝစီကံလည်းမဖြစ်ဘူးကာယကံလည်းမဖြစ်ဘူးဝစီကံကာယကံဒါတွေမမြောက်ဘူးဆိုလို့ရှိရင်သူ့ရဲ့ action မှာတော့ဒါကိုပြောစာပေကျမ်းကမှာပါဠိလိုလောဘပရိယုဌာဏံစိတ်တဏ္ဏဟောတိစိတ်ထဲမှာလောဘဖြစ်မလာဘူးတဲ့ဘုရားကုံအာပြုဒေါသဖြစ်မလာဘူးမောဟဖြစ်မလာဘူးဘုရားကုံထဲမှာလည်းစိတ်ကတစ်ဖြောင်းတည်းကြည်နူးနေကြည်နူးနေတဲ့ကဘာဖြစ်တော့လဲစိတ်ထဲမှာဝမ်းသာဘုရားကိုအာရုံပြုနေအလုံးခံစားဖို့ပါလိမ့်မယ်ဘုရားကိုအာရုံပြုပြီးနေလိုက်တဲ့အချိန်မှာဝမ်းသာမှုတွေဖြစ်လာကျင်းနူးမှုလေးတွေဖြစ်လာတယ်။ဝမ်းသာမှုဖြစ်လာလို့အလုံးစုံဖြစ်လာတဲ့အခါမှာပီတိဆိုတဲ့နှိမ့်ချမ်းမှုလေးတွေဖြစ်လာတယ်။ဒါကိုယ်တိုင်ကဖြစ်မဖြစ်စဉ်းစားကြည့်နော်။မဖြစ်သေးရင်ဖြစ်အောင်ပီတိဆိုတာလေးဖြစ်လာ။အဲ့ဒီပီတိဆိုတာလေးဖြစ်လာလို့ရှင်ကိုယ်လည်းငြိမ်းချမ်းလာတယ်စိတ်ကလည်းငြိမ်းချမ်းလာ။ဒါတွေကတောင်းဆိုနေရတဲ့အရာတွေမဟုတ်ဘူးတဲ့ဒီ process ကဒီတစ်ခုလာရဲ့ဒီတစ်ခုလာဖို့လာမှာပဲသိချင်။ကျမတို့တရားရှင်ဒီကြောင်လေးကိုဖွင့်နိုင်လို့ရှိရင်အမင်းကိုတာဖို့တမင်တကာခေါ်ရသေးလားအမောင်ကိုပယ်ချောက်ဖို့တမင်တကာလုပ်ဖို့လိုသေးလားလိုဘူးအလင်းလာတာနဲ့အမောင်ပြောက်တာဒါသူကသူစွမ်းဆောင်သွားတယ်နော်အေးဒါကြောင့်မလို့ရသော်ဘုရားကိုအာယုံပြုပြီးစိတ်လေးချီနူးလာတဲ့အခါမှာပါမောဇ္ဇာဆိုတဲ့ဝမ်းမြောက်ဝမ်းသာဖြစ်လာတယ်ပါမောဇ္ဇာဆိုဝမ်းမြောက်ဝမ်းသာဖြစ်လာတာနဲ့တူတယ်ရင်ထဲမှာပီတိဖြစ်လာရင်ထဲမှာပီတိဖြစ်လာလို့ဆိုရင်ကိုယ်လေးကငြိမ်းချမ်းသွားတယ်စိတ်ထဲမှာလည်းငြိမ်းသွားကာယပတ္တိစိတ်ကပတ္တိကိုယ်ငြိမ်းချမ်းတယ်စိတ်ငြိမ်းချမ်းကိုယ်ငြိမ်းချမ်းစိတ်ငြိမ်းချမ်းတော့ဘာဖြစ်လာလို့ဆိုဒုက္ခချမ်းသာစိတ်ထဲမှာချမ်းသာချမ်းသာတော့ဘာဖြစ်လို့စိတ်လေးငြိမ်းသွားတယ်ဒါအခုလက်တွေ့ချက်ချင်းရနိုင်တဲ့အကျိုးလေးနေ့စဉ်ဘဝမှာအဲ့ဒီလိုနေပဲဆိုလို့ရှိရင်စိတ်ကလေးပြင်းပြမှုလေးရဖို့ဟာဒါအရေးကြီးတခါတည်းအောင်ကျတော့တစိုးတစိုးသောအကြောင်းကြောင့်လူတွေမှာစိတ်မတည်ငြိမ်ဘူးလေတောကဖြစ်ဖျားလေးကြုံနေနော်ဒေါသဖြစ်ဖျားလေးကြုံနေအမျိုးမျိုးပြဿနာကြုံလာတဲ့အခါမှာစိတ်ကမတည်ငြိမ်ဘူးအဲမတည်ငြိမ်လို့ရှိရင်အခုလိုဘုရားကိုယ်ကိုအာရုံပြုပြီးတော့နေလိုက်မယ်ဆိုရင်စိတ်လေးကပြင်းပြပြီးတော့ငြိမ်းချမ်းပါဒီနည်းကိုမသိတဲ့ပုဂ္ဂိုလ်တွေကြတော့တခြားနည်းနဲ့ကြည်လင်အောင်လုပ်ကြတယ်အိတ်သေးတွေတောက်တယ်လို့ဝီးသေးတွေလုပ်တယ်လို့ဆိုဟောဒီကနေပြီးတစ်ဆင့်ဆက်ပွားလာတဲ့အကျိုးဆက်တွေကအများကြီးမကောင်းတဲ့အကျိုးတွေဆက်ခံရမှာတရားဓမ္မမှာခိုက်တဲ့ဖက်မရှိဘူးဟာဘေးထွက်ဆိုးကျိုးဆိုတာမရှိဘူးဒီငြိမ်မှုကဘေးထွက်ဆိုးကျိုးမရှိဘူးတခြားစိတ်ငြိမ်သေးတွေတို့ dread တွေတို့အဲ့ဓာတွေကတော့ဘိဒ္ဓဆူဆူတွေအများကြီးလာတယ်။အဲ့ဒီနည်းနဲ့စိတ်ကြည်ညာအောင်ကြိုးစားရင်တော့ဒုက္ခရောက်တယ်နော်။ อ๋อเตยธรรมเนี่ยที่มีอ่อนจุษาได้แล้วใช่ไอ้นี่เบิดแล้วสู้อยู่ไม่ใช่เว้ยเนี่ยถ้าว่าเนี่ยยันเนี่ยยันไม่ยันเนี่ยแต่เนี่ยสอบยังก็มหานามะโหจําไปแล้วเมฆคนน่ะอี้ด้วยงากูเนี่ยปิสงอ๋อลบไปแล้วใช่พระองค์อาจุไล่จุไล่ได้เฉยๆมันเส้นเกี่ยววันเหมียววันตาดิฉิลาเลยเว้ยโลกะนี่โลกะนี่มหานี่เหงิงก็เลยเว้ยเหงิงก็ได้ถ้าว่าวันวันเหมียววันตาดิฉิลาเลยนะ ဒေါသရှင်နိုင်ငြိမ်းပါမလားငြိမ်မှုကြီးကိုယ့်ဘာကိုယ်ဒေါသရှင်နိုင်ဆိုရင်မငြိမ်တာထင်ရှားတယ်ဒေါသရှင်နဲ့ဘုရားလူချင်းသာလူချင်းထားလိုက်မငြိမ်မှုတို့အလည်းတုတ်ရှားတယ်မောဟဆိုတာကြတော့ကိုလူချင်းဒီလူချင်းအမှန်မမြင်တာဒါနဲ့တူတယ်ငြိမ်တာမဟုတ်ဘူးအဲ့တော့မငြိမ်တဲ့ဘဝတရားတွေဟာဘုရားရဲ့အာယုံကိုအာယုံပြုရတာနဲ့စိတ်ကလေးငြိမ်ကြပါသမာဓိရ แกนอกจากนี้สิเวลาตะยัสสะเตยแท้ขอเนี่ยนอกจากนี้อ่ะพุทธะกุมโหอายุไม่อยู่รู้สึกธรรมกุมโหอายุชื่อจิล่ะตัวขาดตัวประกาศว่าตาเตยอ่อท่านเตยเนี่ยมันกันนี้ตันเตชิก็โกไรชื่อโยยะได้โกไรเย็นนั้นเนี่ยอากาลิกองคู่จิตอะคู่ชำนาญอะคู่สิทธิ์แท้อย่างอะคู่ชำนาญ เชิงท้ายเนี่ยไม่รู้แม้กุโดรุเป็นอคุแม้จ่ายเนี่ยโผว่าเชิงท้ายเนี่ยไม่รู้ชัดๆอยู่อย่างนี้ไอ้ปฏิโกตะแกอสิมาขึ้นโดตะลุกูเว้ยชื่อๆไผ่ขอพี่แล้วปะได้เนี่ยอัปปันนิโกตะคณะเลยเว้ยชื่อๆสิทธิ์แท้มาณลงทวินไล่โดยชื่อเย็นแท้มาเย็นตัวเลยติสัตตังวิริตะก็วินิกูจิตน่ะกูเว้ยติโดอย่างกูโกไรขันษาโดอย่างเอ้ไอ้เตียงกုံโดนี่แหละกูจิตนัดแต่อย่างนี้ทุกคนณลงทวินไปแล้วอ๋อ တရားရဲ့သဘာဝတွေမှာအလွန်ကြည်လူပြကောင်းတာပါလားလို့အာယုံပြုနေမယ်ဆိုရင်ခုနကပြောတဲ့လောဘဖြစ်အောင်မလားဖြစ်ဘူးဒေါသလည်းဖြစ်ဘူးမောဟလည်းဖြစ်အာလုံးငြိမ်ကြပါငြိမ်သွားတာကိုကြောက်ပြီးတော့ဝမ်းတာမှုဖြစ်လာတယ်ဝမ်းတာမှုဖြစ်ရင်ပီတိဖြစ်လာမယ်ပီတိလိုက်လာမယ်ပီတိလိုက်လာလို့ရှင်ကိုစိတ်တွေငြိမ်ချမ်းလာမယ်ကိုစိတ်တွေငြိမ်ချမ်းလာတဲ့အခါကျတော့ချမ်းသာလာမယ် အဲ့ဒီအချိန်မှာနာရဇနာစိတ်တာခဲတာတွေလည်းအကုန်ပြောက်တင်းရှင်းနေတဲ့အကုန်ပြောက်ပြီးတော့ဟောစိတ်လေးကငြိမ်ကြသွားတယ်။သမာဓိရပါတယ်။အဲ့ဒီမှာမြတ်စွာဘုရားကဒါပဲရှိတယ်။ဝိသမပတ္တယဗဇာယသမပတ္တောဝိဟရတိ။အေးမငြိမ်းချမ်းတဲ့တတ္တဝါတွေထဲမှာငါငြိမ်းချမ်းအောင်နေနိုင်တယ်ဟုတ်လား။အလုံးကပူလောင်နေတဲ့အချိန်မှာငါငြိမ်းချမ်းအောင်နေနိုင်တယ်လို့ อาจารย์ปิสสะยะปิสสายะปริสสายะตัตวะริอารมณ์ทุกข์ยောင်းနေတဲ့အချိန်မှာငါချမ်းမြတ်တာတာနေနိုင်တယ်လို့ဒီလိုပြောလို့ရတယ်။ဘုပ္ပကရှိုံနဲ့ချမ်းသာတာမဟုတ်ဘူးလို့။တိုက်ကြီးနဲ့ကားကြီးနဲ့နေုံနဲ့ချမ်းသာတာမဟုတ်ဘူး။စိတ်ကူပန်းနေရရင်ချမ်းသာတာပဲဟုတ်မလဲ။ဒီလည်းတော့ယသဗျာကနေနီးကားဘယ်လိုနေရမလဲဆိုရင်လောကမှာအကျိုးရှိရှိနေဖို့ဒီလိုနေနိုင်အောင်ကြိုးစားပါ။ แกเตยอกุงโหอายุไม่อยู่รู้สึกอริยตังฆาริโหอายุอยู่ไล่ตุบฏิปันโนมังคณะอัจฉินอะไรอุสุปฏิปันโนช่องๆมั่นๆเจียอะไรญาญะปฏิปันโนนี้มันละมันเจียอะไรปาเมสิปฏิปันโนมั่นๆกันๆเจียอะไรเอริไตภิกขุจิบาอัจฉินเตยาโหจิ้นนี่ด้วยจองอาหุเนยโหสุไตตันไตลาเดปาหุเนยโหเนาะ သလူတန်းတွေကိုလက်ခံတိုက်လာတယ်ရည်သူလူတွေနဲ့သလူတန်းတွေကိုလက်ခံတိုက်လာတယ်အနုတ္တရပုံညာခေတ္တံလောကတာလောကကြီးတစ်ခုလုံးရဲ့ကုသိုလ်စိုက်ပျိုးတဲ့မြေခွက်ကြီးဖြစ်လာတယ်လို့ဆိုအဲ့ဒီထဲကတန်ခါကုံကိုအာရုံပြုပြီးတော့ကြီးလိုက်မယ်ဆိုလို့ရှိရင်ခုနကအာယုံပြုနေတဲ့အခိုက်မှာဆိုရင်လောဘဒေါသမောဟမလာဘူးမလာရင်စိတ်ငြိမ်းချမ်းပြီးတော့ခုနအကျိုးတွေအဆက်ဆက်စိတ်ကြီးငြိမ်သွားအောင် အချိုးတရားအရင်ပြောတာနော်အဲ့ဒါလေးကိုနည်းနည်းဆင်ခြင်စဉ်းစားကြည့်လူတယောက်ဟာ ဘာဘာတိလာတဲ့ကဉာဏ်နဲ့တိလာလေးပါးကိုပြည့်စုံအောင်ချင့်ခဲ့တဲ့အတိတ်ဘဝတုန်းကပါဏာတိပါဒမလုံးမဲ့ဘူးဆိုလို့ရှိရင်အေးကောင်းတဲ့ဘဝချမ်းသာတဲ့ဘဝလူဘဝရလာပြီမင်းတို့ယောဂများတဲ့အသက်တို့ပဲဟောကဲဒီလိုအသက်တို့ချင်းမလို့သူယောဂများချင်းမလို့နော်အဲ့တော့ငါးပါးတိလာတဲ့ကပါဏာတိပါဒမလုံးခဲ့လို့ရှိရင်ဖြစ်ဒီဖြစ်လာတဲ့ဘဝမှာယောဂများမဲ့အသက်တို့ဒါအကျိုးအပေါ်ဆုံးအဖြစ်အဲ့ဒါအပေါ်ဆုံးနေကြတာမကြတာအတာခနော်ငါးပါးတိလရဲ့အပေါ်ဆုံးအကျိုးလေးအကျိုးရှိအောင်ခံကြံတဲ့တိလ၄ပါးလုံးနဲ့အရိယဒါနမလုံးဘူးရလာတဲ့ပစ္စည်းဥစ္စာတွေကရတော့ရပါရဲ့ခဏခဏပြက်မိတော်တဲ့ကျပါသွားတယ်ခြေတိုက်တဲ့ပါသွားကိုပစ္စည်းအမြဲတမ်းအကူအခုခံရတယ်ပျက်စီးခံရတယ်အမျိုးစုံပဲဖြစ်တယ်ကျန်တာတွေလုံးနဲ့အသက်လဲရှိတယ်ကုန်သေးလည်းရှိတယ်သို့တော့ပစ္စည်းခဏခဏပြတ်အောင်အရိဏဒနာမလုပ်ဘူးဒါလည်းကောင်းလားမကောင်းဘူးနော်နောက်တစ်ခုကာမိစိမိစ္ဆာဒနာမလုပ်ဘူးဆိုလို့ရှိရင်လူမုံများတယ်အ ਨੇ သောအဖြစ်ကလူမုံများတယ်သူဘူးမှမတည့်ဘူးမတည့်တာကသူမဟုတ်တာလို့လို့မတည့်တာမဟုတ်ဘူးသူမျက်နှာရှိတာနဲ့ဘူးတော့မတည့်ဘူးလောကမှာ6တိုက်မုံခံရတဲ့ပုဂ္ဂိုလ်တွေရှိဒီဘဝအနေနဲ့ပြောရင်6တိုက်မုံတာပေါ့သို့တော့သူလောက်ခဲ့တယ်ကိုရင်တော့ကြားဖို့ရတယ်ဇာလန်းနေတဲ့တောင်မှာပဲအဲ့ဒါကြာကူရီအလုတ်လုံးတဲ့ပုဂ္ဂိုလ်ဟာပြင်မာတောင်တော့မထွက်ရဲဘူးကြောက်ရအောင်နော်ဇက်ခုံထဲမှာကလို့ရှိရင်ခဲနဲ့တောင်ပေါက်ခံရတာလေဆိုအဲ့တော့လူမုံများတယ်နောက်ပြီးတော့ဘာဖြစ်နိုင်လို့ဆိုရင်ကြားမဟုတ်မားမဟုတ်ဟောတယ်လို့ဘေးတို့ဘာတို့အမျိုးကြီးဖြစ်တတ်တယ်လက်ပြန်လို့ဂေးလို့ဖြစ်တတ်တယ်။ဒါအပေါ်ဆုံးအပြစ်လို့ပြောတာနော်။ဇန္နာတွေကောင်းကောင်းကောင်းဒီဟာမပြည့်စုံရင်ဟောလူလောကမှာပြည့်စုံပါအောင်မလား။မပြည့်စုံဘူး။မိဘကလည်းချမ်းသာတယ်၊ပစ္စည်းဥစ္စာတွေအသက်လဲရှည်တယ်။ဒါပဲလူကအဲ့ဒီပုံစံမျိုးဖြစ်နေတယ်ဆိုရင်ဟောလူကြီးရကျတဲ့မတ်တော့ဘူး။ကဲနောက်တစ်ခုကဒီညာတွေတော့လုံးပါတယ်၊ဘုဒ္ဓဝါဒမလုံးဘူးဆိုလို့ရှိရင်သူစကားဘုံမှာပြောင်းရအောင်။သူတကားပြမမယုံတာဘယ်နေရာမှသူဩတာမရှိဘူးလူလောကရောက်လာတဲ့ကဲနောက်တစ်ခုကကျန်တဲ့အကုန်လုံးနဲ့သူတာပြရာမယုံမလုံဘူးဆိုလို့ရှိရင်ရှင်းလာတဲ့ဘဝမှာယူတူတူနှမ်းတန်တန်ဖြစ်ကြောင်းတောင်းတောင်းဖြစ်နော်ကြက်မပြေဘူးလို့ပြောကြတဲ့လူတွေရှိဦးလားရှိတယ်လူတော့လူဖြစ်လာတယ်အေးဒီလိုဥစ္စာချမ်းသာတယ်အသက်လည်းရှိတယ်နော်လူချင်းလူငယ်လည်းပေါ်ပါရဲ့ကျိုးလေယူသားပါတိုင်ဝဲလို့စက်မပြေဘူးဟောရှင်လူရဆဲမခံရအောင်အဲ့တော့ငါးပါးတိလာတဲ့ကတခုမှလျှော့လို့မရအောင်နော်အကုန်လုံးဆိုလို့ရှိရင်အသက်ရှင်ရမယ်ချမ်းသာရမယ်ပစ္စည်းဥစ္စာချမ်းသာရမယ်လူချင်းလူချင်းပေါ်ရမယ်ဩဇာရှိရမယ်နော်ပညာရှိရဟောယူယူနန်းနန်းမဟုတ်ဘဲနဲ့ဒီစီတဲ့ပညာရှိဟောငါးပါးတိလာလုံလို့ရှိရင်ဒီကျိုးတွေကရဒါမှလူဘဝမှာပြည့်စုံတဲ့လူဘဝဖြစ်မှာပေါ့နာဝတိလာဖောက်ပြက်ခဲ့ရင်တခုခုတော့ချို့ရဲသွားနိုင်တယ်အေးကိုတိလာလေးကိုကိုဆင်းရင်ကြီးလိုက်လို့ရှင်အော်ကျိုးတာပေါက်တာကြားတာမရှိပဏာတိပါဒဆိုလို့ရှင်လေတိတိလူတွေစိတ်နဲ့ပဲတတ္တဝါကိုမှငါမတတ်ဘူးအရိဏဒါနဆိုသူများသူစီကိုလည်းပဲငါမတရားသဖြင့်မယိုးသားတဲ့စိတ်နဲ့မတူးစီရမှမယူကာမိစုမိစ္ဆာသာရဆိုတာနဲ့လည်းလောဘဆောင်ခြင်းနဲ့ဘုဒ္ဓဝါဒဆိုတာလေရေစရာအနေနဲ့တော့ငါမပြောဘူးမှန်မှန်ပဲပြောတယ်နော်သူရမေရဆိုဝေလာဝေကျမ်းမာရေးအတွက်ဆိုပြီးတော့မတော့ဘူးဘုရဲ့စိတ်အဲ့ဒီလိုပြည့်ပြည့်စုံစုံရှိလာတဲ့ကိုယ်တိလာလေးကိုကိုယ်ဆင်ရင်ဝန္တာဖို့မဖြစ်နိုင်ဘူးလားအေးကိုယ်တိလာကိုယ်တွေးပြီးတော့ဝန္တာဆိုဆိုတယ်မြတ်စွာဘုရားမြတ်စွာဘုရားရှင်ရှင်ဝေးဝေးတွေမခေါ်ပါဘူးလက်တွေ့ကြတာကိုယ်တိလာကိုယ်ဆင်ရင်လို့ရှင်လေခုနလိုစိတ်ကလေးတည်ငြိမ်နေကြည့်အောင်အကျိုးရတော့တယ်တဲ့။ဟောနောက်တစ်ခုကဘာဆင်းရဲစဉ်းစားနိုင်နေတော့ဆိုရင်ကိုယ့်ရဲ့စွန့်လွတ်မှုစွန့်ကျင်မှုဒါနဆိုလို့ရှိရင်အခုပြောရတော့ဘုန်းကြီးတွေသူမတရားမှုမဒီလိုဒါနလို့ထင်ကြတာနော်။အိမ်မှာနေတဲ့အချိန်မိသားစုကျွေးဖို့မွေးဖို့ခွဲဝေပြီးဆောင်ရွက်နေတဲ့ပုဂ္ဂိုလ်မစ္စရိယမရှိဖို့တိတ်လို့မစ္စရိယရှိလို့ရှိရင်ခွဲကြခွဲကြလုပ်တတ်တယ်။ဇ တော့သူ့ကိုဒါတော့ငါပေါ်တယ်ဆိုပြီးတော့ဖွဲထားတယ်။အဲ့ဒီလိုမစ္စရိယမရှိဘူး။ကိုယ့်ရဲ့မိတ်ဆွေတင်ကားတွေကလည်းပဲဒီကိုယ်ပိုင်တဲ့ပစ္စည်းဥစ္စာကိုရှယ်ယာလုပ်နိုင်တယ်၊ပေးနိုင်တယ်၊ကမ်းနိုင်တယ်။ရှိတဲ့ပုဂ္ဂိုလ်တွေကိုလည်းရှယ်ယာလုပ်နိုင်တယ်၊ပေးနိုင်တယ်၊ကမ်းနိုင်တယ်ဆိုတော့ဟောအားလုံးကလည်းသူ့ကိုချစ်ခင်ကြ။အားလုံးကလည်းလူရင်းပစ္စည်းကိုလာတောင်းရတယ်၊အားကိုးကြတယ်လို့ကြည်ကြတယ်။ဒါကိုယ့်ရဲ့သာသာခုံလို့ခေါ်တယ်။အဲ့ဒီသာကကုံကိုအာရုံပြုလိုက်လို့ရှိရင်ခြေနူးစရာတွေတွေ့လာမယ်။ခြေနူးစရာတွေ့လို့ရှိရင်ခန္ဓာသမားတွေစွာအားတွေဖြစ်လာမယ်။နောက်ဆုံးတစ်ခုကတော့ဒေဝတာနုဒ္ဓတိလို့ခေါ်တယ်။ဒေဝတာနုဒ္ဓတိဆိုတော့လက်တွေပူတော်တဲ့အာမျိုးမဟုတ်ဘူး၊လက်တွေတတိယတာမျိုးမဟုတ်ဘူး။ဒေဝတာနုဒ္ဓတိရဲ့အတိတ်ကအေးဘုံတကူကြီးတဲ့လက်တွေလက်ပြင်မှာရှိတယ်။ဒါယုံကြည်ချက်နဲ့ဘုရားဟောတာကိုယုံကြည်ချက်နဲ့တွေ့ရတဲ့အခါနော်အဲ့ဒီနတ်တွေဟာတတ္တာရယ်သီလရယ်သုတရယ်သာဃရယ်ပညာရယ်ဆိုတဲ့ဒီအကြီးသေးကောင်းတွေရှိလို့နတ်တွေမှာဖြစ်တာအဲ့ဒီအကြီးသေးကောင်းတွေငါမှာရှိနေတယ်လို့နတ်တွေကိုနှိုင်းရှင်ပြီးတော့ကုသဏမှာလည်းရှိတယ်နတ်တွေမှာရှိတဲ့ဒီအကြီးသေးကောင်းတွေရှိလို့သူတို့နတ်ပြည့်ဖြစ်တယ်လို့ငါမှာလည်းဒီအကြီးသေးကောင်းတွေရှိနေတယ်လို့ကိုယ့်ရဲ့အကြည့်သေးတွေကိုအာရုံပြုတာကိုဒေဝတာနုဒ္ဓတိလို့ခေါ်တယ်။နတ်တွေကိုတတိယတာကိုပြောတာမဟုတ်ဘူး။ဒေဝတာနုဒ္ဓတိရဲ့အဓိပ္ပာယ်နော်။တတ္တသီလသုတ္တဆာကပညာ။တတ္တသီလသုတ္တဆာကပညာနဲ့ပြည့်စုံလို့ဘုံတကူကြီးတဲ့နတ်တွေဖြစ်တယ်။အဲ့ဒီတတ္တသီလသုတ္တဆာကငါမှလည်းရှိတယ်လို့စဉ်းစားနိုင်တာအမှတ်ရနေတာတတိထားနေတာဆင်ရင်တွေးတောနေတာဟာဒေဝတာနုဒ္ဓတိအဲ့ဒီဒေဝတာနုဒ္ဓတိရလဲခုနလိုပဲလောဘဒေါသမောဟဖြစ်မှုကိုတားပြီးတော့စိတ်ထဲမှာရှင်လူပြီးတော့ဝမ်းမြောက်မှုတွေစိတ်ငြိမ်းချမ်းမှုတွေနော်ချမ်းသာမှုတွေသမာဓိရမှုတွေကိုဖြစ်ပေါ်စေတယ်အဲ့ဒီမြတ်စွာဘုရားကဒီနေရာမှာ6မျိုးပေးတာဒီ6ခုတည်းကတစ်ခုခုနဲ့ဒီလိုနေနိုင်အောင်ဘာတွေလိုတော့ဆိုခုနကတတ်တာဆိုရယ် confidence ရှိရမယ်ဝီရိယဆိုရယ်ကြိုးပမ်းအထောက်အမှုရှိရမယ်သတိကြီးစွာထားရမယ်သမာဓိရှိရမယ်ပညာဉာဏ်ရှိရမယ်အဲ့ဒီ၅မျိုးလုံလောက်မှအခုလုပ်တဲ့လုပ်ငန်းဟာအောင်မြင်မယ်လို့ဘုရားမြတ်စွာကဘဝမှာဓမ္မအတိနဲ့အကျိုးရှိအောင်နေရပြီဆိုတာအဲ့ဒီနည်းနဲ့နေတာကိုဆိုလိုပါတယ်လို့ဘုရားမြတ်စွာမဟာနာမတော်မှာဟောခဲ့ပါတယ်ဒီတရားတော်ကိုတရားသိခြင်းပြုလို့ရှင်ပြိဿတို့ရရှိလာတဲ့မိမိတို့ဘဝမှာဘယ်ပုံပဲနည်းနေကြမလဲလို့ဆိုရင်တို့ဘဝဟာဓမ္မအတိနဲ့အကျိုးရှိအောင်နေကြမယ်လို့အလုံးမိမိတို့စိတ်ထဲမှာဆုံးဖြတ်ပြီးတော့ဓမ္မအတိဖြင့်အကျိုးရှိအောင်နေနိုင်ကြပါစေကုန်သတည်းမေတ္တာပို့ရအောင်တတဝါများစွာသိရန်กว่าသန္တာကြပါစေမေတ္တာရည်ချမ်းသံဃာချမ်းဝိင္ကံကြပါစေသစ္စေကျမ်းမာသုချမ်းသာသုယသန္တာပြေပါစေသမ္မောတရံပြိဝိတဝါနဝိတာတပိသမုဟတံအသရမရာတိတိကောနိဗ္ဗာန်ယံတုတာရောသမ္မောတရံလောဘဒေါသမောဟစိတ်ကြောင့်ကင်းကြောက်စီတရားစီကိုပြိဝိတဝါဝန္တာရှင်ကြတောက်ကြရနာကြရကုန်သောကြောင့်ဝိသတာဝိသီစာညစ်နောက်တွေ့လေသာအစိတ်တော်ဥပဒမများတို့သည်သမုဝတ္တပိဋ္ဌာပဲတွင်ရေမတင်၎င်းတို့ကင်းစင်ပင်ကြောက်ပင်မရောက်အောင်ပျက်ချောအကုန်၏ဟောတုစဉ်စစ်မသိဖြစ်ကြပါစေကုန်သတည်းအာသရမရံအိုခြင်းလည်းကွာနာခြင်းလည်းကင်းသေးခြင်းလည်းဆင်းတတ်သောဒီဒီဝံဝိနိတာဟုကုခတိကင်းကြီးရာအစစ်ဖြစ်ပေထသောနိဗ္ဗာန်နိဗ္ဗာန်ဟုခေါ်အင်းမြို့တော်သို့သာရောတရားရှိခြင်းစိတ်ကောင်းဝိညာဉ်သူတော်စင်များတို့သည်ယံတုပါရမီအဆင့်ဆင့်မြင့်နေမြင်၍
Malin bong de sayo do muja ba de gong da di.